Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့ Flying Tomita 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ညအတွက်စီစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇော်ဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အနေနဲ့မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေပြောင်းလဲအောင်လုပ်ဖို့အချိန်တန်ပြီလို့ပြောပါတယ်။အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတွေအရေးကြားဝင်မဆွတ်ဖက်ရေးမူဝါဒကိုပြန်ပြင်ဖို့လိုအပ်ပြီလို့လည်းမလေးရှားနိုင်ငံသားဝန်ကြီးကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့မြန်မာအရေးတန်တမာရေးနှိမ့်လိုက်ရပုံမှုဖိအားပေးလှုပ်ဆောင်ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူကြာသပတေးနေ့ညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့စစ်ကောင်စီကသတင်းကျုပ်အထိမ်းမှန်နဲ့လူငယ်ချမ်းသာတွင်ပေးမယ်လို့ပြောထားတဲ့အရေးအတွက်ထက်အခုလွတ်လာတဲ့သူအရေးအတွက်ကဒီကနေ့အထိနည်းနေစေဖြစ်ပါတယ
်သုံးပုံပုံရင်တပုံလောက်ကျန်သေးတယ်ပေါ့နော်ဘာကြောင့်သူတွေကကျန်နေလဲဆိုတော့ဒီလူတော့လွတ်လိုက်ဒီလူတော့ချမ်းသာလိုက်ဆိုတဲ့အဲ့လိုမျိုးလွတ်တာရှိတယ်လို့ပြောတယ်ကျန်ခဲ့တဲ့သူတွေကတော့ကျမကောင်းစွာနဲ့အဲ့လိုမျိုးဖယ်လိုက်တဲ့တဲ့ကိုပါတယ်
ရှင်နှစ်တူပြပြပေးသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်တနင်္လာရီတိုင်းဒဝဲမြို့မှာတော့ NND တိုင်းရုံးပောက်ကွဲမှုဖြစ်ပြီးတော့နှစ်ထပ်အဆောက်အဦတစ်ခုလုံးပြိုကျပျက်စီးပါတယ်ရခိုင်ပြည်နယ်ကြောက်တော်မြို့မှာတော့အေးအေးနဲ့ဆက်ဆက်တဲ့ဆိုပြီးစစ်တပ်ကဖမ်းသွားတဲ့တိမရွာသား18ဦးရဲ့တရင်အစအနာပျောက်နေစေဖြစ်ပါတယ်စင်ကာပူမြန်မာတန်ရုံးမှာတော့ passport တက်တန်းတိုးဖို့အခက်တွေ့နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေမကြခင်နားဆင်ရမှာပါအခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးကြပါလိမ့်မယ်ရှင
်မေဂန်ပြည်တော်စုဟာမြန်မာစစ်ကောင်စီရဲ့လုပ်ရက်တွေပြောင်းလဲအောင်နောက်ထပ်စီးပွားရေးရဘလို့ဖိအားပေးထပ်လှုပ်ဆောင်မလဲဆိုတာစဉ်းစားနေရတဲ့အလဲအပြောင်းကာလတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနအတမင်ကန်Derek Chulega ပြောပါတယ
် But at the same time the situation is getting worse inside Burma both from a humanitarian point of view from a security point of view in terms of the economy
မြန်မာနိုင်ငံတွင်းကအခြေအနေတွေဟာလူသားချင်းစာနာထောက်ထားမှုဘက်ကရောလုံခြုံရေးအရာပါဆိုးဝါးလာနေပြီးစီးပွားရေးနဲ့နိုင်ငံရေးမှာတိုးတက်မှုနည်းနေပါတယ်ကျွန်တော်နဲ့ကျွန်တော်အဖွဲ့ဒီကိုလာရတဲ့အကြောင်းအရင်းကိုကဒေတာတွင်းမှာရှိတဲ့လုပ်ဖို့ကိမ်းပဲတွေနဲ့တိုင်ပင်ပြီးကျွန်တော်တို့လိုချင်တဲ့ပန်းနံကိုရောက်အောင်ဘလို့လှုပ်ဆောင်ကြမလဲဆိုတာတိုင်ပင်ကြဖို့ဖြစ်ပါတယ်လို့ပြောတော့တာပါအမေရိကန်နိုင်ငံသားရေးဌာနရဲ့မူဝါဒရေးရာအတိုင်ပင်ခံဖြစ်တဲ့ Derek Chulega ဟာဘရူနဲနိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမစခင်ထိုင်းနဲ့စင်ကာပူတို့ကိုတွားရောက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့အချိန်မှာပြောလိုက်တာပါဒါပြင်စင်ကာပူဟာမြန်မာစစ်ကောင်းဆောင်တွေငွေထုတ်ငွေသွင်းလောက်ရခက်ခဲအောင်ဖိအားပေးလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းရှိကြောင်းလဲ Derek Chulega ကပြောပါတယ်။လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်လိုက်တဲ့တာရကဟာနိုင်ငံတကာရဲ့ဖိအားပေးမှုထိရောက်မှုရှိတယ်ဆိုတာကိုပြသလိုက်တာဖြစ်ကြောင်းလဲသူကပြောပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကြောင့်စစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဖို့အာဆီယံအရှိတောင်အရှနိုင်ငံတွေကမကြခင်ကဆုံးဖြတ်လိုက်တာကြောင့်လဲကျင်းပမဲ့ဒေတာရင်းထိပ်သီးဆွေးနွေးပွဲဟာမြန်မာနိုင်ငံအရေးကိစ္စအဓိကလွှမ်းမိုးဖို့ရှိနေပါတယ်ဒီတော့တွင် Washington DC အခြေစိုက် International Republican Institute IRI ကဒီနေ့အတွင်းပြည့်အပ်တဲ့လူခွင့်ရေးစုကိုရယူဖို့ Washington DC မြို့ကိုရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းနဲ့ American ဒုတိယနိုင်ငံခြားရေးဝန်ကြီး Wendy Sharma တို့အောက်တိုဘာလ19ရက်နေ့က American နိုင်ငံခြားရေးဌာနမှတွေ့ဆုံခဲ့ကြပြီးတော့မြန်မာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့လက်ထက်ဝန်ကြီး Sharma ကသူမရဲ့ Facebook လူမှုကွန်မြူနတီစာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေဆိုးဝါးလာတာမို့အရှေ့တောင်အာရှနိုင်ငံများအဖွဲ့ ASEAN အနေနဲ့ဆယ်စုနှစ်ချီပြီးတော့ကျင့်သုံးလာခဲ့တဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မစွတ်ရေးမူဝါဒပေါ်မှာပြန်ပြီးတော့တုံ့တက်တဲ့လို့မလေးရှားနိုင်ငံရေးဝန်ကြီးကပြောလိုက်ပါတယ်မြန်မာပြည်ရေးဟာပြည်တွင်းနဲ့ဒေသတွင်းပေါ်မှာတည်ရောက်မှုရှိနေတာမို့ကျန်တဲ့ ASEAN 9နိုင်ငံရဲ့စိုးရိမ်မှုကိုလည်းအတိမတ်ပြုတဲ့လို့ဒီကနေ့လှုပ်တဲ့မြန်မာလူအခွင့်အရေးဆိုင်ရာ online ဆွေးနွေးပွဲတစ်ခုအတွင်းမှာမလေးရှားနိုင်ငံရေးဝန်ကြီးဆဖူဒင်အဗ်ဒူလာကပြောသွားပါတယ်အာဆီယံအနေနဲ့လက်ရှိကံကြွယ်ဖြည့်ရှင်းနေရတဲ့ကိစ္စရပ်တွေကိုရှောင်လွှဲတဲ့အနေနဲ့ဝင်မစွတ်ရေးမူဝါဒကိုဒိုင်းတစ်ခုအနေနဲ့အသုံးမပြုနိုင်ဘူးဆိုတဲ့အချက်ကိုလည်းဝန်ကြီးအဗ်ဒူလာကထည့်သွင်းပြောကြားသွားပါတယ်။အဲ့ဒီဝင်မစွတ်ရေးမူဝါဒကအာဆီယံကိုလျင်မြန်ထိရောက်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်ကြမရှိတော့တဲ့အခြေအနေကိုရောက်သွားစေခဲ့တယ်လို့လည်းဝန်ကြီးအဗ်ဒူလာကဆိုပါတယ်။ဒါကြောင့်အာဆီယံအနေနဲ့အပြုသဘောဆောင်ဆက်သွယ်တဲ့ဒါမှမဟုတ်ရင်လစ်လူရှူပြတ်ပြတ်မထားဘဲကံကြွယ်ဆောင်ရွက်တဲ့မူဝါဒ တစ်တစ်ခုကိုချမှတ်တဲ့တယ်လို့လည်းဝန်ကြီးအဗ္ဒူလာကအဆိုပြုပြောခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်တွေပေါ်ရေးတိုးတက်မှုမရှိတဲ့ပေါ်တုတ်ပြန်တဲ့အနေနဲ့မကြာခင်ကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဖို့အာဆီယံဘက်ကပြီးခဲ့တဲ့တောက်ကြနေ့ကဆုံးဖြတ်ခဲ့တာပါ။အဲ့ဒီအစားနိုင်ငံရေးပိုင်းကမဟုတ်တဲ့ပုဂ္ဂိုလ်တဦးကသာဖိတ်မယ်လို့လည်းဆုံးဖြတ်ထားပါတယ်။ဒီလိုဆုံးဖြတ်ချက်မျိုးဟာအာဆီယံအတွက်ရှားရှားပါးပါဖြစ်ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကတော့အာဆီယံရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဥရောပတို့ရဲ့ပြပစွပ်ဖတ်မှုအဖြစ်ပြစ်တင်ပြောဆိုတာပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပခါတွေပြည်လဲရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တန်တပန်ရေးအရပုံမှုဖိအားပေးလှုပ်ဆောင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောကြားလိုက်ကြပါတယ်ဖေဖော်ဝါရီရဲ့နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ဘာသာရေးနဲ့တခြားလွတ်လပ်ခွင့်တွေချိုးဖောက်ခံရတဲ့ကိစ္စတွေကိုအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အနေနဲ့အလေးပေးဆောင်ရွက်ပေးဖို့အောက်တိုဘာ20ရက်ဗုဒ္ဓနေ့ရက်စွဲနဲ့လူခွင့်ရေးအဖွဲ့စီပေါင်း68ဖွဲ့နဲ့လူပုဂ္ဂိုလ်15ဦးတို့ကလက်မှတ်ရေးထိုးပြီးတောင်းဆိုထားကြတာပါလက်မှတ်ထိုးတဲ့အထက်ပါဝင်တဲ့ Christian Solidarity Worldwide နဲ့ Christian Freedom International အဖွဲ့တို့ကလည်းပြည်တွင်းနေရစွန့်ခွာထွက်ပြေးနေကြရတဲ့တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအတွက်နိုင်ငံတကာအသံဝိုင်းကလူသားချင်းစာနာမှုအကူအညီတွေတိုးမြင့်ကူညီပေးကြဖို့တိုက်တွန်းထားပါတယ်မြန်မာစစ်တပ်ဟာဆီယနာသိမ်းမှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးကျဆင်းမှုတွေကိုအာရုံလွှဲပြောင်းမှုစူးစမ်းတဲ့အနေနဲ့ဗုဒ္ဓဘာသာတွေနဲ့တခြားဘာသာကွဲတွေအကြားအမုန်းတရားတိုးပွားလာအောင်ဝါဒဖြန့်ပြောဆိုမှုတွေရှိလာနိုင်တဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းလဲလူခွင့်ရေးအဖွဲ့တွေရေးသားထားတဲ့စာရဲမှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ဂျီတောမတ်စ်ဖိုင်တာကမြန်မာပြည်သူတွေအတွက်သတင်းကျွတ်ဆုတောင်းစကားကိုသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်သတင်းကျုပ်ကာလအတွင်းမြန်မာပြည်သူတွေအခက်အခဲတွေရင်ဆိုင်နေရကြောင်းဖော်ပြထားပြီးမြန်မာပြည်သူတွေတောင်းဆိုနေတဲ့အတိုင်းငြိမ်းချမ်းမှုနဲ့တာယာဝပြောမှုတွေရရှိပါစေလို့ဆုတောင်းပေးတာပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဘေးနဲ့ပြည်တွင်းပဋိပက္ခမျိုးစုံရင်ဆိုင်နေရချိန်မှာတမ်မတ်ကြီးကအခုလိုဆုတောင်းစကားပြောကြားပေးခဲ့တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံကိုအသေးရောက်ရှိလာတဲ့တန်ယုံအကြီးကဲဒဗလင်ကလည်းမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကြောင့်အသက်ဆုံးရှုံးခဲ့ရသူတွေကိုဂုဏ်ပြုထားတဲ့အမေရိကန်တန်ယုံတွင်ကြားဆုံးမြန်မာပြည်ကကြာဆုံးသူများအမှတ်တရအထိမ်းမဲ့နေရာမှာဂုံပြုမှုပြုလုပ်ခဲ့ပါသေးတယ်။တန်ယုံအတွင်းအထိမ်းမဲ့နေရာမှာကြောက်တုံပေါင်းထောက်သုံးအကျော်ကိုထားရှိထားပြီးကြောက်တုံတုံးစီဟာကြာဆုံးခဲ့ရသူတဦးချင်းကိုကိုစားပြုပါတယ်လို့လည်းတန်ယုံ Facebook စာမျက်နှာမှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံမှာရှိတဲ့ American တန်ယုံဟာဆက်အာဏာသိမ်းပြီးနောက်ပိုင်းမှာအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းနဲ့ဒီမိုကရေစီရေးလှော်ထားသူတွေကိုထောက်ခံကြောင်းမကြာခဏဖော်ပြလေးရှိပါတယ်ခင်ဗျာ။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 9383ညလိုင်းထိုမီတာ32 kHz 9303ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတိုင်းတွေမှာလိုင်းလက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေပြီးတော့ဂျာတာပတိနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာCOVID-19 တက်တရလိုင်းတန်ခံနေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတက်ခွဲဆန်းသတ်မှုပေါင်း 13,805 ခုကိုပြုလုပ်ခဲ့တာမှာ638ဦးမှာရောဂါပိုးကူးစက်နေတာတွေ့ခဲ့ရတယ်လို့စစ်ကောင်စီကျန်းမာရေးဌာနကည7နာရီမှာသတင်းထုတ်ပြန်ပါတယ်လွန်ခဲ့တဲ့24နှစ်အတွင်းစစ်ဆေးမှုတွေအရပိုးတွေ့ရခိုင်နှုန်းဟာ 4.965 ရာခိုင်နှုန်းရှိကြောင်းကျန်းမာရေးဌာနကတရားဝင်ထုတ်ပြန်တာကြောင့်ဒါဟာ COVID တက်တရလိုင်းစတင်တဲ့အချိန်ကစလို့ပထမဆုံးအကြိမ်အဖြစ်နဲ့900ခန့်နှုန်းအောက်ကိုရော့ချသွားတာဖြစ်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းသေဆုံးသူ22ဦးရှိခဲ့ပြီးစုစုပေါင်းသေဆုံးသူ 18,465 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေနဲ့ပရဟိတလူမှုကွန်ရက်အသင်းတွေကတော့မြန်မာနိုင်ငံမှာအမှန်တကယ်ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်တဲ့စာရင်းတဲ့ပုံများနိုင်ကြောင်းသုံးသပ်ပြောဆိုကြပါတယ်။မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုကျန်းမာရေးဌာနကဥဆောင်ပြီးလုပ်ပေးနေတာမှာအခုချိန်ထိကာကွယ်ဆေး12တန်းကိုထိုးပေးခဲ့တာမှာကာကွယ်ဆေး2ကြိမ်ထိုးပြီးသူက 0.98 တန်းနဲ့ကာကွယ်ဆေးပထမအကြိမ်ထိုးပြီးသူကတော့ 0.31 တန်းရှိသွားပြီဖြစ်ကြောင်းကျန်းမာရေးဌာနကမနေ့အောက်တိုဘာလ20ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
အဲဒီနိုင်ငံမှာဒီကနေ့ဒီဆိုရင် COVID ကာကွယ်ဆေးအရေအတွက်စုစုပေါင်းတန်း1000ထိထိုးပေးပြီးဖြစ်ပါပြီအိန္ဒိယတရုတ်နိုင်ငံပြီးရင် COVID ကာကွယ်ဆေးအရေအတွက်တန်းတထောင်ပြည့်ထိုးတဲ့ဒုတိယနိုင်ငံဖြစ်ပါတယ်။အခုတစ်ခါမှာတော့အိန္ဒိယရဲ့သိပ္ပံပညာနဲ့တီထွင်ကြံစည်မှုကိုမြောက်ဝါထွန်းထွန်းတွေ့မြင်ကြရပြီလို့ဝန်ကြီးချုပ်နာရင်ဒရာမိုဒီကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ဒါ့ပေမဲ့လည်းအိန္ဒိယဟာသူ့နိုင်ငံလူဦးရေ30ရာခိုင်နှုန်းကကာကွယ်ဆေးအပြည့်အဝထိုးပေးပြီးသားပြီး စစ်တလုံးမဲ့ထိုးအားသူတန်ပေါင်းများစွာလည်းရှိနေပါသေးတယ်။ရုရှားနိုင်ငံမှာတော့ကိုဗစ်ရောဂါကြောင့်သေဆုံးကူးစက်သူတွေမြင့်တက်လျက်ရှိပါတယ်။ကပ်ဘေးစတင်ကလေးကနေ့စဉ်ကူးစက်သေဆုံးမှုနှုန်းအမြင့်ဆုံးကိုရောက်လာတာမို့မြို့တော်မော်စကိုကတာဝန်ရှိသူတွေဟာစားသောက်ဆိုင်တွေနဲ့တခြားဆိုင်တွေကိုပါကန့်သတ်မှုအသစ်တွေကိုအခုလောက်ကုန်ပိုင်းအထိချမှတ်ဖို့စီစဉ်နေပါတယ်။အဆိုအရကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့သတင်းပေးပို့ချက်အရပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူ36,000ကျော်ရှိပြီးသေဆုံးသူ1,036ဦးရှိခဲ့ပါတယ်။ရုရှားနိုင်ငံမှာကပ်ဘေးစတင်ကလေးကစုစုပေါင်းတည်ဆုံသူ2,200ကျော်ရှိတာမို့ဥရောပမှာအများဆုံးလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့အခုလောက်ကုန်ပိုင်းကနေနောက်ထပ်ရက်သက်သက်ပတ်တိတပတ်တိတိုးပြီးတော့အလုံးမစင်ကြဘူးအမိန့်ထုတ်ပြန်တော့ပါတယ်ခင်ဗျာ
။ EU ဥရောပသမ္မတအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဒီကနေ့ဘရပ်ဆဲလ်မြို့မှာတွေ့ဆုံပြီးထိပ်သီးဆွေးနွေးကျင်းပဖို့ရှိနေတာမှာလောင်စာဆီစဉ်နှုန်းဥရယာတိပြောင်းလဲမှုကိစ္စနဲ့ COVID-19 အရေးကိစ္စတွေကိုဦးစားပေးဆွေးနွေးကြမှာဖြစ်ပါတယ်။လောင်စာဆီအရေးမှာတော့မကြတဲ့ခင်ကလောင်စာဆီဈေးတွေတက်ခဲ့တာကိုကာမိဖို့အတွက်နိုင်ငံချင်းစီကရေရိုအခွန်ရှော့ကောက်ခံခြင်းကအလုံးမဖြစ်ဘူးဆိုတာနဲ့ EU တစ်ခုလုံးအတွင်းလောင်စာဆီနဲ့ဆိုင်တဲ့ပြည်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုမလိုစတာတွေနဲ့ပတ်သက်လို့ခေါင်းဆောင်တွေအကြားသဘောထားကွဲပြားမှုတွေရှိနေပါတယ်။ EU ကလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့ဥရောပကော်မရှင်နာဥက္ကဋ္ဌအဆူလာဗန်ဒယ်လီယန်ကအခုလိုရှင်းပြပါတယ်
။ Our priority is to give relief to vulnerable families and businesses.
EU အနေနဲ့အခက်အခဲနဲ့ရင်ဆိုင်နေရတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဦးစားပေးကူညီပေးဖို့ဖြစ်ပါတယ်။တချို့ကိစ္စတွေကိုလက်ရှိ EU ရဲ့ဥပဒေအောက်မှာအလင်းအမြန်လှုပ်ဆောင်နိုင်ပါတယ်။အဲ့ဒီထက်မှာ SME အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေနဲ့မိသားစုတွေကိုအစိုးရကကူညီပေးတာ၊စားသုံးသူတွေကိုပြစ်မှတ်ထားကူညီပေးတာ၊အခွန်ကောက်ခံမှုရှော့ချပေးတာတွေပါဝင်ပါတယ်လို့ပြောသွားတာပါ။ EU အနေနဲ့ဥရယာတိပြောင်းလဲမှုနဲ့ဆိုင်တဲ့မူဝါဒတွေကစားသုံးသူတွေအတွက်ဝန်ထုပ်ဝန်ပိုးဖြစ်စေနိုင်တာကြောင့် EU ရဲ့လှုပ်ဆောင်ချက်တွေကိုပြည်သူတွေကကန့်ကွက်နိုင်တဲ့အတွက်အဲ့ဒီအစီအစဉ်ကိုအချိန်ဆွဲထားတဲ့ကြောင်းထိပ်သီးဆွေးနွေးပွဲမကျင်းပခင်တခြားနိုင်ငံတွေကိုဖြန့်ဝေတဲ့စာတမ်းမှာပိုလန်နိုင်ငံကတောင်းဆိုထားပါတယ်ခင်ဗျာ
Facebook ကနာမည်ပြောင်းမယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာဒါဟာမကြာခင်ကဖြစ်ခဲ့တဲ့အရှုပ်ထွေးအငင်းပွားမှုတွေကနေအာရုံလွဲဖို့ကြိုးစားတာဖြစ်နိုင်တယ်လို့ဝေဖန်သူတွေကပြောကြပါတယ် Facebook ကိုလူမှုဆက်သွယ်ရေးမီဒီယာကူထက်တာလွန်အောင်လုပ်ဖို့ရည်ရွယ်ထားတယ်လို့The Verge online media ကရေးသားတာကိုအတည်ပြုဖို့ Facebook ကညင်းခဲ့ပါတယ်။ The Real Facebook Oversight Board လို့ခေါ်တဲ့တက်ကြွလှုပ်ရှားသူအုပ်စုတစ်ခုကတော့ဆေးရွက်ကြီးနဲ့ရေနံကုမ္ပဏီလိုပဲလူတွေကိုအာရုံပြောင်းဖို့အတွက်နာမည်ပြောင်းနေတာလို့သတိပေးထားပါတယ်ခင်ဗျာ
။ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတဲ့အပေါ်မှာဆန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူနိုင်ငံရေးအကျဉ်းသားတချို့ဒီကနေ့အောက်တိုဘာလ21ရက်မှာလည်းပြန်လွတ်မြောက်လာကြပါတယ်။ဒီနေ့လွတ်လာတဲ့သူအများစုကတော့အမျိုးသမီးတွေဖြစ်ပါတယ်။စစ်ကောင်စီကသတင်းကြွအထိမ့်မဲ့လူငယ်တက်တာခွင့်ပေးမယ်လို့ပြောထားတဲ့အရေးအတွက်ထက်လွတ်လာတဲ့သူအရေးအတွက်ကဒီကနေ့ထိနည်းနေသေးတာကြောင့်မနှက်ဖြံမှလည်းဆက်လွတ်ပေးနိုင်တယ်လို့ရှေ့နေတွေကခန့်မှန်းပါတယ်။ရန်ကုန်ကလာတဲ့သတင်းမခင်ဖြူထွေးပြောပြပေးပါရှင်
။စစ်ကောင်စီကသတင်းကြွအထိမ့်မဲ့အဖြစ်လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်ပေးနေတာမှာဒီကနေ့အောက်တိုဘာလ21ရက်နေ့မှာလည်းပြန်လွတ်လာသူတချို့ရှိပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ဖမ်းဆီးခံရသူတွေတဲကဒီကနေ့ပြန်လွတ်လာကြတဲ့သူတွေအထက်အမျိုးသားထက်အမျိုးသမီးကပိုများတယ်လို့အကျဉ်းသားတွေကိုကူညီပေးနေတဲ့အကျိုးဆောင်ရှင်တွေတူက VA ကိုပြောပါတယ
်အတိအကျတော့မသိဘူးမှာအဲဒီနောက်လောက်လွတ်လဲဆိုတော့၄လောက်လောက်လွတ်တယ်ဒီနေ့မှအမျိုးသားတွေမပါဘူးအမျိုးသမီးတွေပဲလွတ်တာသိကြံပေါ့အမျိုးသမီးတွေလွတ်တာ905နဲ့လွတ်ပေးတဲ့ဥစ္စာတွေကလွတ်ပေးတာတွေရှိတယ်ကျွန်မစီမှာတော့တော်တော်များများကျန်သေးတယ်၃ပုံပုံရင်းတစ်ပုံလောက်ကျန်သေးတယ်ပေါ့နော်ဘာကြောင့်သူတို့တွေကကျန်နေလဲဆိုတော့တချို့ကြတော့ပြောတယ်လေစရင်ကအင်းမေရဲစခန်းကစရင်လုတ်ပြီးတော့တင်ရတာပေါ့နော်905နဲ့ပုံမှန်လေအကုန်လုံးတင်ပေးလိုက်တယ်လို့ပြောပေမဲ့အဲ့ဒီအင်းချိန်ထောင်ထဲမှာရှိတဲ့အဲသူတို့ပေါ့နော်ဒီလူတော့လွတ်လိုက်ဒီလူတော့ခြံထားလိုက်ဆိုတဲ့အဲ့လိုမျိုးလွတ်တာရှိတယ်လို့ပြောတယ
်ဒီကနေ့ပြန်လွတ်လာသူတွေကတယောက်ဖြစ်တဲ့အလုသမားရေးတက်ကြွလှုပ်ရှားသူတော်မျိုးအေးကတော့သူလွတ်မြောက်လာပေမဲ့လည်းအပြည့်အဝမပြောရှင်နိုင်ဘူးလို့ VA ကိုပြောပါတယ်
ကျမလွတ်လာခဲ့ပြီပဲမလွတ်သေးတဲ့ဒီကျန်နေတယ်ကျမတို့ကဒီဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့မိန်ကွန်းလို့ပေါ့နော်နောက်ဒီစင်ညာချက်တွေကိုဖတ်ပြီးလို့ရှင်အချုပ်တွေအကုန်လုံးလှုပ်ရမယ်ပေါ့ငါးငါးငါး dash card ကျမအဲ့လိုနားတယ်4,000ကျော်လွတ်မယ်လို့ပြောတာ哦အဲ့တော့အခုကကျမတို့စီမှာကျန်နေတဲ့ဒီတွေကရှိနေသေးတယ်အများကြီးပဲပေါ့နော်100လောက်ကျန်နေတယ်လို့ထင်တယ်အမျိုးသမီးတွေမှာဆိုလေကျမတို့စုံစမ်းကြည့်ရတာလောက်ပေါ့ through the Padam, Melomia de Alegono, who the Trulling Hanga test card, you get a tap on my machine. Through the John Same account, the gay solution or Tandomia Amedigono, through the Along Wime or a Tobi Jama and I with Pilgrim.
Lodomai Tetra Lo Share Domio Ego, Ibrahama, Sikong Zitaporiga, a Zampa Pansigera Pibi, a Tintani de Timale, Taipe Kangare, Lubiovare. Sigong Siga, Pansy Tare Drigo, Audubala, Sashi Yatin Anigrega, Lunyita Dawin, Pianlo Pini Ete, Drinamat Chu Babi May, Fue in Chanane, Frandia Mimaruye, Benai Salmash and Upiketu, Usidu Amingaro, Lutte Mamma Bati Babu. Lumes Riesine Babi May, Melodiane Patalu, Tuya Juice Au Shini, Donin Weonga, Fue Gulu Piovari.
The mother, I was now, ye, Sakamba, not Sakanga, I am moving up. အဲဒီလိုမဲ့ဆိုရင်လည်းသူ့ဇီယာတော့ပြုတ်မှာမဟုတ်ဘူးတဲ့သူ့ဇီယာကြတော့အမှုစံတရားတွေပေါ့နော်အမှုတော့ဖွင့်ထားရရှိတယ်တဲ့ဘာဟမ်းမေလို့မှာပေါ့နော်သူပြောလို့ပြောတယ်အဲဒီသူ့အမျိုးသမီးကတော့ဇီယာဦးခင်မောင်ကြီးကိုတက်တော့ဇီယာဦးလွတ်မဲ့နေပါပါလေးကိုပြောတာပေါ့နော်ဆိုရင်လည်းမှာပါတယ်သူပြောတော့အဲ့လိုမျိုးသိထားတယ်ဆိုပြီးတော့ဒါမဲ့အခုချိန်ကြီးတော့မလို့တဲ့အောက်တိုဘာလ
19ရက်နေ့နဲ့20ရက်နေ့တွေမှာစစ်ကောင်စီကပြန်လွတ်ပေးခဲ့တဲ့သူတွေအထက် MBFID လို့ခေါ်တဲ့မြန်မာ Press Freedom in Death အဖွဲ့ကထုတ်ပြန်ထားပါတယ်။စုပူဆန္ဒပြမှုတွေကြောင့်ပြစ်ဒဏ်ကျခံရသူ 1316 ယောက်ကိုနောက်တစ်ချိန်ပြစ်မှုထပ်မံကျူးလို့ရင်အဲ့ဒီပြစ်ဒဏ်အပြင်အခုကြံနေတဲ့ပြစ်ဒဏ်နဲ့ပေါင်းပြီးကျခံရမယ်ဆိုတဲ့ကန့်သတ်ချက်နဲ့ပြစ်ဒဏ်လွန်ငင်းတက်တာကိုပြုခဲ့တယ်လို့ဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက် 185 ပောက်ကွဲပြိုကျပျက်စီးမှုဖြစ်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့မှလည်းအကျဉ်းသားတချို့ဆက်ပြီးတော့လှုပ်ပေးနေတဲ့သတင်းမက်ခင်ဖြူထွေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒဝဲမျိုးကအန်အန်ဒီတိုင်းယုံပောက်ကွဲပြိုကျပျက်စီးမှုဖြစ်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့မှလည်းအစောပိုင်းတုန်းကတနင်္လာနေ့တိုင်းဒဝဲမျိုးမှာရှိတဲ့အန်အန်ဒီတိုင်းယ
ွားခဲ့ပြီးစာဦးတစ်ခုလုံးပြိုကျခဲ့ပါတယ်။ပောက်ကွဲတံကိုမြို့ရဲ့အလှမ်းဝေးတဲ့နေရာတွေကတော့ကြားရတယ်လို့ဒဝယ်မြို့ဒေသခံတွေက VOE ကိုပြောပါတယ်။ဖြစ်စဉ်အသေးစိတ်ကိုကြက်ပြင်းရက်ကွက်နေဒေသခံတို့ကအခုလိုပြောပါတယ
်။အဆောင်ကအကုန်လုံးပြိုကျသွားတယ်ခင်ဗျာ။ကျားသွားတာပေါ့ဗျာ။မြေကြီးပေါ်မှာအကုန်လုံးကျော်ပြောင်းမှုသွားတာအဲ့လိုဖြစ်သွားတယ်။ပေါ့ကွဲတဲ့ကတော်တော်လေးကျန်တာကကျမအိမ်ကိုလက်လက်ကြီးကြားနေကြတယ်။အိမ်ကအမေကကြောက်သူတို့ကသူတို့ကပြူကြမလို့ထင်ကြတာကလ
ေ။ NLD ရုံးရဲ့အုတ်ကျိုးအပိုင်းအစတွေလွင့်စင်ကျသွားတဲ့အတွက်အနီးနားကအိမ်တချို့ရဲ့ခေါင်မိုးတွေလည်းပေါက်ပြဲသွားကြောင်းမျက်မြင်ဒေသခံတွေက VOE ကိုပြောပါရယ်။ပေါက်ကွဲမှုမဖြစ်ခင်တရက်က NLD ရုံးတဝိုက်မှာရဲနဲ့အရဲဝတ်လုံခြုံရေးလို့ယူဆရသူတွေလှည့်လည်နေတာမြင်ရတယ်လို့ကိုယ်တိုင်မြင်တွေ့ခဲ့သူတွေကပြောပါရယ်။ပောက်ကွဲမှုဖြစ်ပြီးဒီကနေ့မနက်၈နာရီလောက်မှာတော့ရဲကနဲ့စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးအနီးနားကအိမ်တွေကိုလိုက်လံစစ်ဆေးသလိုလုံခြုံရေးကင်မရာတွေကိုလည်းဖြုတ်သိမ်းသွားပါတယ
်။အနားနဲ့မဖြုတ်ပါနဲ့။အနေဒီအနားနဲ့လူရောကြာဟိုသူတို့ဖြစ်ချင်းလုံတာပဲလို့ပြောကြတယ်ကော။အဲ့လိုလုံဖို့ကြွလဲဒီနေ့နေ့လောက်ကလေးကသူတို့အဲ့လိုဆိုင်ကြီးပတ်နေတာလို့ခင်ဗျာ
။ဒီပောက်ကွဲမှုဟာဘယ်သူလက်ချက်လဲဆိုတာကိုတော့ BOA ကလောလောဆယ်မသိရသေးပါဘူး။စစ်ကောင်စီကတော့ဒီဖြစ်စဉ်ဟာ NLD ပါတီထောက်ခံသူတွေဖြစ်တဲ့အကြမ်းဖက်သမားတွေက NLD ပါတီအတွင်းငွေကြေးအရှုပ်ရှင်းတွေရှင်းလင်းတာမလုပ်တဲ့အတွက်အချင်းချင်းမသိမ့်မြတ်ပဲလှုပ်တာဖြစ်တယ်လို့သတင်းရရှိတယ်ဆိုပြီးဆွဆွဲပြောဆိုထားပါတယ်။အလားတူပဲတနင်္သာရီတိုင်းဗိမ့်မြို့က NLD ခရိုင်ရုံးမှာလည်းဗိုလ်ဘူးနေကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီလှုပ်ရက်အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စမ်းချောင်းမြို့နယ်အလုံးမှုဆောင်အဖွဲ့ဒုဥက္ကဋ္ဌဥပ္ပဘူကအခုလိုတုံ့ပြန်ပါတယ
်။အမုံအာဃာတတွေဆိုတာကရှင်းရင်းပြောရရင်တော့ပြည်သူကိုမချင်တတ်တဲ့ဥစ္စာကိုဒီမှာလာပြီးပုံရတာပေါ့ဗျာနော်ဆက်ဆက်ရရပြည်သူကိုလည်းအခုနှိပ်ကုန်နေတယ်လို့ပေါ့ဗျာဟိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုလည်းဖြိုခွဲပြနေတာပေါ့နော်အလားတူပေါ့နော်ဒီပရိုက်တာလုတ်တဲ့အဖွဲ့အစည်းတွေရှိတယ်ဗျာကိုဗစ်ကာလမှာဆိုလို့ရှိရင်ဗျာအားလုံးကတိတ်တိတ်ကျကျညီညွတ်နဲ့လုတ်ခဲ့ကြတယ်ဗျာဒါတွေပုံမှန်လည်းမနာလို့မုန်းထားတွေထားပြီးတော့ အကုန်လုံးဖြည့်ဆည်းပြစ်တာပဲဗျာဒီလားနော်ဒီမိုကရေစီကိုအထောက်အကူပြုစီမယ်ဖွဲ့စည်းမှန်သမျှကိုသူဖြိုနေတာဗျာဒီလားနော်ဒါအင်မတန်မှစိုးရိမ်စရာကောင်းပါတယ်တိုင်းပြည်အတွက်မကောင်းပါဘူ
းတနင်္သာရီတိုင်းနယ်ကဒေသတချို့မှာဆေးရနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေကတော့ဆက်ပြီးရှိနေပါတယ်ဒေသခံကာကွယ်ရေးအဖွဲ့တချို့ဘက်ကအသေးစားဖောက်ခွဲမှုတွေလုပ်ခဲ့တာတွေလည်းရှိပါတယ်တနင်္သာရီတိုင်းမှာပုံမှန်ပြင်းထန်တဲ့တိုက်ခိုက်မှုတွေလုပ်သွားမယ်လို့ဘိတ်ခရိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအခုသတင်းပတ်အတွင်းမှာပဲထုတ်ပြန်ထားပါဗျ။အမေရိကန်နိုင်ငံသားတွေအနေနဲ့တနင်္သာရီတိုင်းကဒဝဲလောင်းလုံနဲ့တရချောင်းမြို့နယ်တွေကိုမသွားကြဖို့အမေရိကန်တန်ယုံရဲ့အကြံပြုတိုက်တွန်းချက်တွေကိုအော်တိုဘာလ14ရက်နေ့နေစွဲနဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပါဗျ။အဲ့ဒီဒေသတွေမှာရှိနေကြတဲ့အမေရိကန်တွေအပါအဝင်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမမခံနိုင်တဲ့အတွက်ထွက်သွားဖို့တနင်္သာရီတိုင်းအာဏာပိုင်တွေကအော်တိုဘာလ17ရက်မှာညွှန်ကြားခဲ့တယ်လို့အဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံသားရေးဌာနကမြန်မာနိုင်ငံကိုခရီးသွားရင်အန္တရာယ်ရှိတဲ့အမြင့်ဆုံးအဆင့်လေးကိုသတ်မှတ်ထားပြီးတော့အမေရိကန်နိုင်ငံသားတွေအနေနဲ့ခရီးမသွားသင့်ဘူးလို့အကြံပြုထားပါတယ်ခင်ဗျာ။
တနင်္လာရီတိုင်းဒဝဲမြို့ NLD တိုင်းယုံဖောက်ကွဲခံရပြီးတော့ပြိုကျပျက်စီးရတဲ့အထိဖြစ်ရတဲ့အကြောင်းသတင်းကိုငင်းညံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့2020လောက်ကတည်းကစစ်တပ်ကနေဖမ်းဆီးခေါ်ဆောင်ထုတ်သွားခံရတဲ့တင်းမရွာသားတွေရဲ့သတင်းအစအနပြောင်းနေစေအခြေအနေကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမကြီးရွာကရွာသား18ဦးကိုစစ်တပ်ကနေဖမ်းသွားတာတစ်နှစ်ကျော်ကြာနေပြီဖြစ်ပါတယ်။ဒါပေမဲ့ဒီဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးတော့ဒီကနေ့အထိဘာသတင်းမှမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။လက်ရှိစစ်ကောင်စီဘက်ကတော့ရခိုင်လက်နက်ကိုင် AA ဖွဲ့နဲ့ဆက်ဆက်ပြီးတော့ဖမ်းထားတဲ့သူတွေကိုပြန်လွှတ်ပေးနေပေမဲ့တင်းမကြီးရွာကနေဖမ်းဆီးသွားသူတွေကိုပြန်လွှတ်မပေးသေးတဲ့အတွက်မိသားစုတွေကပို့ပြီးတော့စိုးရိမ်နေကြပါတယ်။ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA ဖွဲ့တို့တိုက်ပွဲဖြစ်နေတဲ့အချိန်2020ပြည်နှစ်မတ်လဒုတိယဘက်လောက်ကတင်းမကြီးရွာသား18ယောက်ကို AA နဲ့ဆက်ဆက်တယ်လို့ဆိုဆွဲပြီးစစ်တပ်ကဖမ်းဆီးသွားခဲ့တယ်လို့ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကပြောပါတယ်ဖမ်းဆီးခံရသူတွေထဲမှာအသက်16နှစ်အရွယ်ရှစ်တန်းကျောင်းသားမောင်ထွန်းထွန်းဝေလည်းပါပြီးသူ့လက်ထက်ကနေသားဖြစ်သူကိုဆွဲခေါ်ဖမ်းဆီးသွားခဲ့တာလို့မောင်ထွန်းထွန်းဝေရဲ့မိခင်ဖြစ်သူဒေါ်ရေးကြီးကပြောပါတယ်
ကျမတော်လေးကိုအဖင်ခင်တဲ့မျိုးကကျမသာရှိတယ်။အင်းမင်းတော်ကိုသနေထောက်ပြီးတော့ဒီဖို့ရခွင်းခွင်းနဲ့ပြီးတော့အပြင်ထွက်အပြင်ထွက်ခိုင်းတယ်။ကျမနဲ့ဒီဆက်လူကိုကင်ပြီးတော့ကျမအင်းကြီးကထွက်ပြီးတော့ထွက်အပြင်ထွက်ခိုင်းတယ်။ကျမကဆက်လေးလည်းကိုကင်ပြီးတော့ကျမကထွက်တတ်တယ်။အင်းအတိုင်းကိုပုံပြီးတော့သူတို့ဆက်လေးကိုခေါ်တော့တယ်ကိုကျမမျက်စိနဲ့တွေ့ရပြီးတော့ကျမမျက်ရပြီးတော့ကျင်ခါတယ်
။ရော်သားဆက်ရှိအောင်ဖန်ဆီးခံခဲ့ရတာတစ်နှစ်ကျော်သွားခဲ့ပြီမဲ့သူတို့နဲ့ပတ်သက်ပြီးအခုချိန်ထိဘာမှမသိရသေးဘူးလို့လဲမိသားစုဝင်တွေကပြောပါတယ်ဖမ်းသွားတဲ့အထက်ကအသက်40ကျော်အရွယ်ဥမောင်ဝင်းကိုတော့2020ပြည့်နှစ်မလ18ရက်နေ့နေ့လယ်ပိုင်းကကလထံမြစ်ထဲမှာတနတ်ဒဏ်ရာတွေနဲ့တိစုံနေတာကိုရွာသားတွေကတွေ့ခဲ့ကြပါတယ်မောင်ထွန်းထွန်းဝေရဲ့အမေဖြစ်သူဒေါ်ရေးကြီးကတော့သူ့သားနဲ့ဆက်သွယ်မရပေမဲ့အသက်ရှင်လျက်ရှိနေတယ်လို့ပြောလင်းနေသေးပ
ါကျဲတို့လည်းမရကျားလေးကိုအမြင်ဆုံးရှိတဲ့နေရာကအမြင်ဆုံးပဲလွယ်ပြည့်စေခြင်းနဲ့သူတို့တန်တီကဒီနီအောင်ခဲ့ပြီးထောင်ပြီးမှရှိလားအဆုံးထိမှရှိလားသူတို့ခရင်ဆောင်ပေးခေါ်သွားတယ်လားအဲ့ဒါကိုပဲယူယူဝါနဲ့ဒီဘိမတ်ဝင်နေတဲ့တနေ့တည်းကသူတို့ဆွဲပြည့်ရင်တော့ပြန်ရောက်မယ်သူတို့လည်းမပြေလို့မရောက်ကြအဲ့ဒါအန်တီလေးဘာမှမပြောတဲ့သူတို့ဖန်ဆီးထားဒါပြန်လို့မရောက်လာတာကျမဆက်လေတော့သိတယ်လို့ကျမမထင်ဘူးသူတို့လည်းတောင်းထင်မှာအခိုင်အစီအဖြစ်သူတို့လုံသမားခိုင်သမားကိုလုံပြီးတော့သူတို့အဆုံးမထားလားအခြေဆုံးမထားလားအဆန်းဆုံးမထားလားသူတို့ဘောက်မှာသူတို့လည်းထင်မှာရှိမယ်လို့တော့ကျမယူဆတယ်ကျမဆက်လေကိုသိတယ်လို့ကျမမချဘူ
းစစ်တကားနာသိပြီနောက်ပိုင်းရခိုင်လက်နက်ကန်အေအဖွဲ့ကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ထားတာပယ်ဖျက်ခဲ့တယ်လို့ဖမ်းဆီးထားတဲ့အေတပ်ဖွဲ့ဝင်တွေသူတို့နဲ့ဆက်ဆက်ပြီးဖမ်းဆီးထားသူတွေကိုစစ်တပ်ကပြန်လွတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းတင်းမရွာသားတွေကတော့တနည်းကြော်တဲ့အထိပြန်လွတ်မလာကြသေးသလိုဖမ်းထားတဲ့ကိစ္စတရားဝင်သတင်းထုတ်ပြန်တာလည်းအခုအချိန်ထိမရှိသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့တိတိကျကျသိချင်ရင်မြေပြင်ကတပ်ဖွဲ့တွေစီမံသွားမေးသင့်တယ်လို့2020ပြည့်နှစ်ဇွန်လ10ရက်နေ့တုန်းကအဲ့ဒီအချိန်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုပြောခဲ့ပါတယ်။ ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေကတော့ဖမ်းဆီးခံရပြီးပျောက်ဆုံးနေတဲ့အကြောင်းကိုတက်ဆိုင်ရာရဲစခန်းတွေအာဏာပိုင်တွေတင်သာမကလူခွင့်ရေးကော်မရှင်ထိစုံစမ်းတိုင်တန်းခဲ့ပေမဲ့ဖမ်းဆီးခံရသူတွေနဲ့ပတ်သက်ပြီးဒီနေ့ဒီအကြောင်းတစုံတရာမသိကြသေးပါဘူး NLD အစိုးရလက်ထက်ကလေးကတက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဖမ်းဆီးခံရသူတွေနဲ့ဆက်သွယ်ရဖို့လှုံ့ဆော်ခဲ့ကြပေမဲ့တစုံတရာထူးခြားတာမျိုးမရှိခဲ့သလိုလက်ရှိစစ်ကောင်စီလက်ထက်မှာလည်းဒီအကြောင်းနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့သတင်းတစုံတရာမသိကြသေးပါဘူးခင်ဗျာ
စစ်တပ်ကနေဖမ်းခံရပြီးတော့ဒီအစအနပြောင်းနေတဲ့တင်းမရွာသားတွေရဲ့အကြောင်းဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စင်ကာပူနိုင်ငံကမြန်မာတန်ရုံးမှာပတ်စပို့တက်တန်းတိုးကိုအခက်ကြုံနေရတဲ့အကြောင်းကိုတင်ပြပေးကြပါတယ်စင်ကာပူမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်ပတ်စပို့တက်တန်းတိုးဖို့အွန်လိုင်းကနေပြီးတော့တုံကင်နံပါတ်ယူနိုက်တဲ့အချိန်ကိုကန့်သက်လိုက်တဲ့အတွက်အခက်အခဲဖြစ်နေကြပါတယ်။အွန်လိုင်းကနေပြီးတော့ဒီတုံကင်နံပါတ်ကိုတပတ်မှ2ရက်လောက်သာယူလို့ရပြီးတော့နိုင်ဝက်အတွင်းမှာယူရတာမဟုတ်လို့နိုဝင်ဘာပထမပတ်ကုန်တဲ့အထိနံပါတ်ကကုန်နေပြီလို့ကိုရိုင်းတုံကင်နံပါတ်ယူခဲ့သူက VOA ကိုပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိမ်းပြောပြပေးပါရှင်။
စင်ကာပူနိုင်ငံဆိုင်ရာမြန်မာတန်ရုံးမှာပတ်စပို့တက်တန်းတိုးတာပါဝင်ကောင်စီရေးရာဝန်ဆောင်မှုလုပ်ငန်းတွေအတွက်မြန်မာတန်ရုံး website ကနေကြိုတင်ပြီးတိုကင်နံပါတ် Q number ရင်ယူရပါတယ်။တန်ရုံးသွားနိုင်ဖို့အချိန်နည်းရဲ့ကြိုပြီးတော့ချိန်နဲ့တိုကင်နံပါတ်ထုတ်ပေးတာကိုအချိန်ကန့်သက်လိုက်တဲ့အတွက်စင်ကာပူရောက်မြန်မာတွေအခက်တွေ့နေကြတာပါ။အခုသတင်းပတ်တွေကစာလို့ online ကနေကြိုတင်တိုကင်နံပါတ်ကိုတပတ်မှ2ရက်လောက်ပဲထုတ်ပေးပြီးQ number ယူနိုက်တဲ့အချိန်ကလည်း나ယူဝက်လောက်ဖဲမှုအတော်လေးခက်ခဲတယ်လို့ကိုတိုင် passport တက်တန်းတိုးဖို့ကြိုးစားနေတဲ့စင်ကာပူရောက်မြန်မာနိုင်ငံသူတူကအခုလိုပြောပါတယ
်ဟိုသူတို့တွေအခုကျူနံပါတ်ပေးတဲ့အခါမှာလဲဒီအများအဖြစ်ရပေါ့နော်ဂျာတာရေးတောက်ကြအဲ့ဒီရက်တွေကိုပဲသူတို့ပေးတတ်တယ်အဲ့တော့ကြတော့အမားကဒီ time slot ကိုလေးတောက်တောက်ပြီးကြည့်နေရတယ်သူတို့ပေါ့နော်ဒီ time counter ပေးထားတဲ့ဟာကိုပဲအမားကတောက်တောက်ကြည့်ပြီးတော့ပေါ့နော်အော်ခုနဆိုရင်အမ3ယောက်ယူပေးရမှာ1ယောက်ပဲယူလို့ရတယ်နောက်1ယောက်ယူပဲအခါမှာအမ submit form လုပ်တဲ့အခါမှာ submit form လည်းပြီးရောအရာတက်သွားရောဆိုတော့တော်တော်ကြီးကိုခက်ခဲနေဒီကျူရတာပေါ့နော်ခက်ခဲနေတဲ့အနေအထားမှာတော့ရှိတယ
်ဒီကနေ့အော်တိုဘလ20ရက်နေ့မှာကျူစားသူတွေကိုနိုဝင်ဘာလ17ရက်အတွက်ရချင်းပေးထားပါတယ် online ကနေကြိုတင်တိုကင်နံပါတ်ယူတာကိုဘာကြောင့်ကန့်သက်တယ်ဆိုတာတန်ယုံကပြောမထားပေမဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနကတတ်မှတ်ထားတဲ့COVID-19 ကာကွယ်ရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီတန်ယုံကဆောင်ရွက်နေတယ်လို့ပဲအတည်ပြုထားပါတယ်။ဒါကြောင့်တန်ယုံကိုလူဝင်လူထွက်အရေးအတွက်ကန့်သတ်နိုင်ဖို့အခုလိုဆောင်ရွက်ပုံရတယ်လို့အများကခံမှန်းပါတယ်။ဒါပေမဲ့လည်းတန်ယုံသွားနိုင်ဖို့တိုကင်ယူတဲ့နေရာမှာအကန့်အသတ်တွေရှိလာတဲ့အတွက်ပတ်စပို့တက်တန်းတိုးရတော့မယ်သူတွေစိုးရိမ်နေကြပါတယ်။တက်တန်းတိုးအခက်အခဲတွေကြုံနေရတာနဲ့ပတ်သက်လို့စင်ကာပူမှာပရဟိတဆောင်ရွက်ပေးနေသူတူကလည်းအခုလိုပြောပါတယ်။
ကျူယူတဲ့ဟာကည12နာရီလောက်ကြာမှသူတို့ကအွန်လိုင်းဖွင့်နေဖြစ်နေအရင်တုန်းကဆိုရင်နေခင်းပိုင်းမှာလည်းကျူကယူလို့ရတယ်ပေါ့နော်အခုဆိုရင်ကျူယူတာကိုတနေ့ကိုဒီ COVID-19 ဖြစ်နေတဲ့အတွက်ကြောင့်ဒီတန်ယုံဝင်တဲ့ဟိုပတ်စပို့တန်းတိုးကလူအယောက်60ကိုပဲဝင်ဝင်ပြူတယ်ကျန်တဲ့သူကဝင်ဝင်မပြူဘူးပေါ့နော်တချို့ကလေးတွေကဒီ online ကျူယူတဲ့ဟာကိုသူတို့မယူတတ်ကြအောင်မယူတတ်ကြတော့ peninsula မှာဒါဆိုင်နေပေါ့နော်ကိုပတ်စပို့တက်တန်းတို့ရင်ဆိုင်ရဆိုင်တန်းနေလိုတယ်ဓာတ်ပုံနေထိုးရမယ်မိတူဆွဲရမယ်အဲ့ဆိုင်မှာသွားပြီးတော့သူတို့အခချင်းငွေပေးပြီးတော့ထုတ်နေရတယ်ပေါ့နော်ဒါပေမဲ့အခုဆိုင်နေရလဲသူတို့တောင်းဝင်ယူပြီးထုတ်မပေးနိုင်ဘူးဘာလို့လဲဆိုတော့ဘယ်နေ့ဘယ်အချိန်မှာဘယ်နှစ်ယောက်လက်ခံပြီးတော့သူ့ကိုနှက်ပြန်ရမယ်တပတ်ခါရမယ်ဆိုတာအတိအကျမပြောနိုင်တဲ့အတွက်ကြောင့်ကလေးတွေမှာတော်တော်ချွေးပြန်နေတယ်ပေါ့ကောနော
်အရင်ကဆိုရင်တန်ယုံသွားဖို့ကျူတင်တိုကင်ယူမထားသူတွေတန်ယုံသွားတဲ့အခါစင်ကာပူဒေါ်လာ30ပေးပြီးဝင်လို့ရပေမဲ့အခုခါမှာတော့တန်ယုံတကားကိုပိတ်ထားပြီး Q number တိုကင်အမှတ်စဉ်ရတဲ့လူတွေကိုပဲအကန့်အသတ်နဲ့ဝင်ဝင်ပြုပါတော့တယ်တိုကင်အမှတ်စဉ်ရသူတွေကိုရချင်းပေးတဲ့နေ့တွေမှာမနေ့7နာရီခွဲကနေနေ့လယ်7နာရီအထိအရေအတွက် 130 ကိုနိုင်ငံကူးလက်မှတ်ဆိုင်ရာကိစ္စတွေဆောင်ရွက်ပေးနေတယ်လို့မြန်မာတန်ယုံကထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနှာစင်နိုင်ပါတယ
် VOA American အတန်ကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ31 kHz 9383ညလိုင်းဒိုမီတာ32 kHz 9383ညနဲ့လိုင်းဒိုမီတာ51 kHz 5885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါတယ်စစ်တပ်ရဲ့နဂိုအပြစ်ရက်မဟာဖြူဟာကြောင့်တိုင်းရင်းသားလက်နက်ကိုင်တွေထဲမှာဖယိုဖယဲဖြစ်ကုန်ပြီးတော့အပြစ်ရက်အရင်ရှင်ဆိုတဲ့လူဒန်းစာပေါ်ပေါက်လာပါတယ်။အခုစစ်ကောင်စီလက်ထက်မှာလည်းအကျိုးအမြတ်ရှိတဲ့ဒီအပြစ်ရက်လမ်းစဉ်ကိုပဲဆက်လက်ကျင့်သုံးနေတဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်
အောက်တိုဘာလဇန်းကနေ၈နှစ်ဖေဖော်ဝါရီလကုန်အထိ၅လကြာအပြစ်ကရစင်းမယ်လို့စစ်ကောင်စီကစက်တင်ဘာလ29ရက်နေ့ကကြေညာပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးရန်တရားတွေကိုထိပါလာရင်တော့ပြန်တိုက်ရမယ်လို့ဆိုပါတယ်။အကြအတဲဖြစ်လာပြီဆိုတာကိုသက်သေပြတာဖြစ်ပါတယ်။အရင်ကလည်းတစ်ဖွဲ့နဲ့အပြစ်ရပြီးအခြားတစ်ဖွဲ့ကိုထိုးစစ်ဆင်လေးရှိပါတယ်။စစ်တပ်ရဲ့အပြစ်ရပြည်ရဲ့ကြောင့်ခွဲထွက်တဲ့အုပ်စုတွေပေါ်ပေါက်လာသလိုစစ်စင်ရေးနဲ့ပတ်သက်တဲ့သဘောထားအမြင်အမျိုးမျိုးကိုလည်းဖြစ်ပေါ်စေပါတယ်။ရှစ်လေးလုံးအရေးတော်ပုံကြောင့်ရေးရင်သွားတဲ့စစ်တပ်ဟာ1989နဲ့1995အကြာမှာလက်နက်ကင်အဖွဲ့20ကျော်နဲ့အပြစ်ရသဘောတူချက်ရယူပါတယ်။အပြစ်ရအဖွဲ့တွေကိုလက်နက်ကင်ဆောင်ခွင်းနဲ့စီးပွားရေးလက်ခွင့်ပေးတဲ့အတွက်စီအစိုးရအတော်ကြီးအသက်ရှူချောင်သွားပါတယ်။ဒါပေမဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာအပြစ်ရသဘောတူညီချက်တွေရယူပြီးခရင်ပြည်နယ်မှာမရယူနိုင်ခဲ့တာဟာ KNU ခရင်အမျိုးသားအဖွဲ့ကိုအကြအတဲဖြစ်စေပါတယ်။အဲ့ဒီအချိန်ကစပြီးအပြစ်ရဗျူဟာနဲ့ပတ်သက်ပြီး KNU ခေါင်းဆောင်ပိုင်းမှာသဘောထားကွဲလွဲလာပါတယ
်။စီအစိုးရကအပြစ်ရဖို့ကမ်းလှမ်းတာကိုလက်ခံကျင်သူနဲ့လက်မခံကျင်သူဆိုပြီး KNU အဖွဲ့ထဲမှာအမြင်နှစ်မျိုးကွဲပြားသွားပါတယ်။ဒါပေမဲ့ခေါင်းဆောင်ပိုင်းကတော့လက်မခံဖို့ဆုံးဖြတ်ပါတယ်။ဒီတော့တွင်ဗုဒ္ဓဘာသာဝင်ကရင်စစ်တီတစုက KNU ကခွဲထွက်ပြီး DKBA ခေါ်ကရင်ဗုဒ္ဓဘာသာတပ်မတော်တည်ထောင်ပါတယ်။ KNU လက်အောက်ခံလက်နက်ကိုင်3000ပါဝင်ကြောင်းသိရပါတယ်။စစ်အစိုးရက DKBA ခွဲထွက်အဖွဲ့ကိုစီယုံသိမ်းသွင်းပြီး KNU ကိုတိုက်ခတ်ရမှာအသုံးပြုလာပါတယ်။ကချင်နဲ့ရှမ်းပြည်နယ်မှာအပြစ်ရနိုင်တဲ့အတွက်စစ်အင်အားပိုကောင်းလာတဲ့တပ်မတော်ဟာ DKBA ရဲ့အကူအညီနဲ့ထိုးစစ်ဆင်နိုင်တဲ့အခါ1995မှာမန်နယ်ပလော့ KNU ဌာနချုပ်ကြာဆုံးသွားပါတယ်။အဲဒီနောက်ပိုင်းမှာ KNU ကခွဲထွက်တဲ့လက်နက်ကိုင်အဖွဲ့တွေပေါ်ထွက်လာပါတော့တယ
်။ KNU အဖွဲ့ကချုပ်ကိုင်တဲ့နေမြေကြီးမြောင်းသွားတာနဲ့အတူနေဆက်ကုံတွေရေးကရတဲ့ဝင်ငွေလည်းကျဆင်းသွားပါတယ်။ကရင်တရင်ခုနှစ်ရင်ဟာကိုနိကိုဟာနဲ့ရက်တည်ပြီးမဲ့ဌာနချုပ်ရဲ့ဥဆောင်မှုကိုခံယူတဲ့အတွက်အထက်အလျောက်စူးစိမှုရှိကြပါတယ်။ဒါကြောင့်မေနာပလော့ဌာနချုပ်ကြာဆုံးသွားတာဟာကရင်တွန်လိုင်းရဲ့စူးစိမှုကိုအများကြီးထိခိုက်စေပါတယ်။1998မှာအပြစ်ရတဲ့ KNU တော်ဝင်ကြီးဖရိုးအောင်ဆန်းဟာ2010ရွေးကောက်ပွဲမှာကျက်ဖို့အမတ်ဖြစ်လာပါတယ်။အင်အားတရားခန့်ရှိတဲ့တန်တောင်ငင်းချင်းအဖွဲ့ဟာ1998မှာအပြစ်ရသဘောတူချက်ရယူပါတယ် DKBA ကတော့2010မှာနေကြားဆောင်တန့်ဖြစ်လာပါတယ်တမဟာခုနှစ်တရင်ဘူးဗိုလ်ချုပ်ထိမ်မောင်ကလည်းနောက်လိုက်900နဲ့အတူ2009မှာအပြစ်ရပါတယ
် KNU အဖွဲ့ဩဇာအာဏာအရှင်ဝါကြာဆင်းနေခြင်း2006မှာဗိုလ်ချုပ်ကြီးစောဖို့မြကွဲလွန်သွားပါတယ်ဗိုလ်ချုပ်မြဟာဗိုလ်ချုပ်ကံမှုရ KNU ကိုထိန်းချုပ်ခဲ့ပါတယ်ဒါပေမဲ့ KNU ဌာနချုပ်ဟာနေမည်ခုနှစ်ခုမှအခြေစိုက်တဲ့တိုင်ရင်ခုနှစ်ရင်အပေါ်မှီခိုနေရပါတယ်။ထိန်းချုပ်ထားတဲ့နေမည်ကိုလိုက်ပြီး KNU တိုင်ရင်တွေမှာစီးပွားရေးစည်ရေးအင်အားအနည်းနဲ့အများကွာခြားကြပါတယ်။ဥပမာတပ်မဟာ6နဲ့9နေမည်ဟာဗဟုကိုအများဆုံးထောက်ပံ့နိုင်ပါတယ်။ဒါပေမဲ့ KNU ဌာနချုပ်ကြာဆုံးသွားချိန်နဲ့အပြစ်ရဖို့ကမ်းလှမ်းချိန်မှာအပြစ်ရပြီးစီးပွားရေးလှုပ်ချင်လို့ခွဲထွက်တဲ့တပ်ဖွဲ့တွေပေါ်လာပါတယ်။အရင်တုန်းကတပ်ဖွဲ့တည်းသာရှိခဲ့တဲ့ KNU ဟာအပွဲကွဲတွေနဲ့ရှင်ပြန်ရတော့မဲ့အခြေအနေနဲ့ရင်ဆိုင်လာရပါတယ
်။တစ်ဖက်ကအပြစ်ရဗျူဟာနဲ့စီယုံတင်းတွင်းပြီးတစ်ဖက်ကစစ်စင်ရေးလုပ်တဲ့အတွက် KNU အဖွဲ့မှာ မထိတ်နိုင်မသိမ့်နိုင်ဖြစ်သွားရပုံတွေကိုကိုယ်တိုင်ကွင်းဆင်းလေ့လာခဲ့သူဗြိတိန်နိုင်ငံစာရေးတက္ကသိုလ်ကတိကဒေါက်တာဒေးဗစ်ဘရန်နာက Inside the Current Insurgency ဆိုတဲ့စာရမ်းမှာအသေးစိတ်တင်ပြထားပါတယ်။အပြည့်ရလမ်းစဉ်ကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖောနဲ့တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်စောဂျော်နီခေါင်းဆောင်နဲ့အုပ်စုကထောက်ခံကြပါတယ်။အပြည့်ရပြည်စည်းဝေးရေးလုပ်ငန်းတွေနဲ့ KNU ကိုပြန်လည်အားဖြည့်မဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ KNU ဒုဥက္ကဋ္ဌနော်ဇီပိုရာစိန်နဲ့တွဲဖက်အတွင်းမှုဖတိုးသော့တိဘွယ်နဲ့တမဟာငါတရဲမှုဒုဗိုလ်ချုပ်ကြီးဘောကျော်ဟဲရုအဖွဲ့ကတော့အပြည့်ရပြည်စည်းဝေးရေးလုပ်မဲ့လမ်းစဉ်ကိုအယုံကြည်မရှိကြပါဘူး။အငင်းပွားစရာဖြစ်နေပေမဲ့2012ဇန်နဝါရီလမှာ KNU နဲ့ဦးသိန်းစိန်အစိုးရအပြည့်ရစာချုပ်လက်မှတ်ထိုးကြပါတယ်။ဒါကြောင့် KNU ထဲမှာအပြည့်ရတာကိုလက်ခံသူနဲ့လက်မခံသူဆိုပြီးအုပ်စုနှစ်စုရှိလာပါတယ်။ KNU တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေမကြာခဏတိုက်ပွဲဖြစ်ကြတဲ့အတွက်အပြည့်ရစာချုပ်ပြက်ပြယ်ပြီလို့ယူဆသူရှိတယ်လို့မပြတ်ဘူးလို့ယူဆသူလည်းရှိပါတယ်။စစ်တပ်ရဲ့အပြည့်ရပြည်ရဟာလက်နက်ကင်တော်လှန်ရေးကိုဇဝေဇဝါဖြစ်စေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ကူညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်။တိုင်းရင်းဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်ကိုခံအားနဲ့ကာကွယ်ဆေးအကြံပြုချက်တွေကိုပြောပြထားပါတယ်။ COVID-19 ရောဂါလူအများမှာဖြစ်ပြီးကိုခံအားတွေရလာပေမဲ့လပိုင်းတွေအတွင်းမှာပဲပြန်ရော့ကျသွားတာမို့ကာကွယ်ဆေးဆက်ထိုးဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မြန်မာပြည်မှာတော့ကာကွယ်ဆေးနည်းနေတဲ့အချိန်မှာကာကွယ်ဆေးအပြည့်ထိုးပြီးသူတွေရောဘယ်လိုမျိုးဆက်ကွာကွယ်သင့်ပါသလဲ။ဒီကြောင့်နယူးယောက်မြို့မှာကိုဗစ်လူနာတွေကိုကင်တွယ်နေရပြီးတော့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကနေတဆင့်ကူညီပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းပြီးဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားပါတယ်
ဟုတ်ကဲ့ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကိုကာကွယ်ဖို့အတွက်အခုနောက်ပိုင်းကာကွယ်ဆေးတွေလည်းပေါ်လာပြီးတော့ကာကွယ်ဆေးကိုအဓိကထားပြီးတော့ဗောနော်ကိုဗစ်ကာကွယ်ရေးတွေလုပ်တဲ့နေရာမှာအခုဒီနိုင်ငံတကာအတွေ့အကြုံတွေပေါ်မှာတည်ပြီးတော့မြန်မာနိုင်ငံအတွက်ဆိုရင်ဘာတွေအကြံပေးကြလဲ
ဒီအမေရိကန်နိုင်ငံမှာရှိတဲ့ South Dakota ဆိုတဲ့ပြည်နယ်လေး South Dakota ဆိုတဲ့ state က vaccine ကိုတေချာလည်းမထိုးခဲ့ဘူးနောက်တစ်ခုက vaccine ကိုမယုံကြည်တဲ့ state လည်းပါတယ်နောက်တစ်ခုကဒီမာစီတတာတို့ဟိုလူစုလူဝေးမလုပ်ရတဲ့ဟာမျိုးတာမြင့်တာတွေမလုပ်တဲ့ဟာတွေပေါ့နော်ဒါမျိုးတွေကို against လုပ်တဲ့အုပ်စုတွေပေါ့လေဟိုလွန်ခဲ့တဲ့ရှစ်လပိုင်း၉လပိုင်းလောက်အချိန်တော့၉လပိုင်းဆိုတော့ဒီ January လောက်တော့တုန်းကအကြီးအကျယ်ပထမဆုံးပေါ့နော် Alpha ဆိုတဲ့အမျိုးအစားဒီနိုင်ငံဝင်လာတဲ့အချိန်တော့သူ့စီမှာ outbreak တခုဖြစ်လာပါတယ်တော်တော်များများလူတွေဖြစ်လိုက်ပါတယ်ဆိုတော့ဒီအဲ့ဒါဘာပုံမှာမူတည်လဲဆိုတော့ဒီ Harley Davidson ဆိုတဲ့ဒီ motorcycle bike တွေပေါ့နော်ပွဲတော်ကြီးကိုလုပ်တဲ့ပုံမှာမူတည်ပြီးတော့ဖြစ်လာတယ်ဆိုပြီးတော့ဒီနိုင်ငံမှာအကြီးအကျယ်ပြောခဲ့ပေါ့ဆိုတော့သူတို့ကထင်လိုက်တာ case လည်းအများကြီးဖြစ်သွားပြီးွားပြီးโอเคပါတယ်ပေါ့နော်ထပ်ပြီးတော့ဘာမှလည်းထပ်မဖြစ်နိုင်တော့ဘူးဆိုပြီးတော့ဒီလိုပဲ vaccine နေထိုးရတာတော့မှပေါ့ပေါ့နေပေါ့ပေါ့ထားလိုက်တယ်ပေါ့လေဆိုတော့ကြည့်ရလို့ရှိရင်30ရာခိုင်နှုန်းတော့မပြည့်ဘူးဆိုတော့ပြည်နယ်ကလည်းတနေရာတနေရာဝေးတဲ့ခေါင်းနဲ့နေရာလေးလည်းပါတယ်လေအပိုင်းနဲ့ပါမယ်နဲ့တူပါတယ်ဆိုတော့ဒီ delta တခါထပ်ပြီးတော့ဝင်လာတဲ့အချိန်မှာဒီ August လောက် September ထဲမှာ delta ဝင်လာတဲ့အခါမှာသူ့စီမှာလည်း case တခါအများကြီးထပ်ပြီးတော့ပြန်ဖြစ်လာပါတယ်ဆိုတော့ဒီ natural immunity လို့ခေါ်တဲ့ရောဂါရပြီးတော့ကိုယ်ခန္ဓာကိုတိုက်ထုတ်နိုင်တဲ့ immunity ဟာဒီအချိန်ကြာလာတဲ့မျှကျသွားပါလေ။ဆိုတော့ဒါကြောင့်မလို့ယောဂဖြစ်ပြီးသွားရင်တောင်မှ okay vaccine မထိုးလို့ရှင်ပြန်ပြီးတော့ဖြစ်နိုင်ပါလေ
။ဟုတ်ကဲ့ဆရာကြီး။နောက်ရော
ယောဂဖြစ်ပြီးသွားတဲ့ဒီမှာ vaccine ထပ်ထိုးလို့ရှင်တော့ပို့ပြီးတော့ immunity ကတော့ကောင်းလာတယ်ပေါ့လေ။ဒါကြောင့်မလို့ယောဂဖြစ်ပြီးတဲ့သူတွေလည်း vaccine ထိုးရတယ်လို့ကျွန်တော်တို့ပြောတာပေါ့နော်။ဆိုတော့သူကတခါဒီ South Dakota မှာရှိတဲ့ case ကိုဗာနဲ့နှိုင်းတာပါလေဆိုတော့အခုလက်ရှိအနေထား Delta ကို United Kingdom ဆိုတော့ Englandဖြစ်သွားတဲ့အခြေအနေနဲ့ပြောရဲ။ဘာလို့ဆိုတော့အင်္ဂလန်မှာရတဲ့ vaccine က US မှာရတဲ့ vaccine နဲ့ totally မလုံးဝအောင်မတူတဲ့ vaccine ပါ။ AstraZeneca လို့ခေါ်တဲ့နိုင်ငံမှာထုတ် Oxford ကထုတ်ခဲ့တဲ့ဟာပမာလွန်ခဲ့တဲ့ January February လမှာရခဲ့တဲ့ COVID ပေါ့လေ။ဆိုတော့ဒါအုပ်ပဲရခဲ့တာပါ။ဒါပေမဲ့ England strategy က US strategy နဲ့နည်းနည်းလေးကွာခြားသွားတဲ့တစ်ချက်ကသူတို့ဒီ targeted ပေါ့နော်။ကျွန်တော်တို့ဒီနိုင်ငံမှာလည်းဒီလိုပဲလုပ်ခဲ့ပါတယ်။အသက်65နှစ်အထက်မှာရှိတဲ့လူတွေပထမဆုံးကတော့ဆေးရုံမှာရှိတဲ့ဝင်တဲ့ emergency ma lauk khe de lu re first responder re mitat to ba elo lu myo re akon lo ngo thulo sa pi lo pe de pi de kha ja ma step by step ne step by step naw song tsin ya lo klei de paw no so thulo naingan ma lo ku chain thi ya lo SSN ne ka pe pe de atwet chaung atat session ne atat klei de thi be thulo a pe ba de thulo ye strategy ya ba le so lo lu dai ngo ya nai aw equity lo kho raw paw no nyin nyin myat lo myo wo chi ywa yo no we lan khong ba de ayat di paw no a la di akon lo ngo ya de de thi Adiga strategy net through Jamai Tana Adiga load the police. The need the chain ma first dose yard had a ludity 80% jolly yard. So US net 19 illusion, US in ma, the two niadima, niadi loma hopa, even general the New York City mu yuma, dauma, kunase yaga no, ma pizzi bau. So da dauma, the aku chain ma, matomani ya so de, a mini palari, say you when any solution, say matolution, say you general lulu mayaro bau. တော်တော်များများနေရာတွေမှာလည်းအခုလောက်ပါတယ်စေယုံဝန်တန်းတွေကိုစတာတော့တက်ဆစ်ကနေစလာတာပေါ့နော်ဆိုတော့အဲ့ညာနေမှာတစ်ဆင့်ကယ်လီဖိုးနီးယားပဲရောက်သွားတယ်ကယ်လီဖိုးနီးယားမှာတစ်ဆင့်ဒီဂူဆိုလူရှင်တော့ငံလုံးနှီးပါလို့ဖြစ်လာတယ်ပေါ့နော်ဒါပေမဲ့တချို့စတိတ်ဒီမှာတော့ဒီနေ့ဒီချိန်ထိမန်ဒိတ်လို့ခေါ်တဲ့မထိုးမနေရအစတိတ်တော့မရှိသေးပါဘူးဆိုတော့ဒီအက်ဇမ်ပယ်ပမာဏငံအတွက်လည် So mio bo ga lu dan za de ma hop paw. Ji ywa ma shi de lu dan za aw le thu pi ya ba me. Di yoga di aku chin ni ma ka kwe se thu yon nu ma ta ba ku ta lo ya de se so da di ni di chin di ma shi de ba.
Okay. A lo di ka kwe se thu pi da tu de a ni ne yo.
Okay. Ka kwe se thu pi da lu de a ni ne ya raw. Ho pa ma nai ngan ma le chano khana khana nei sin ne ya me ke ba. Tatya ta ku thu aw ma la. တို့တချို့လူတွေဆိုလို့ရှိရင်အဲဆိုစတဲ့ကကိုဗစ်ရှိထိုးတာပြီးတော့ဆီနိုဖာမ်တို့ပြန်ထိုးရမလားဆိုတော့အဲ့ဒါမျိုးတွေလုံမဲ့အစားပေါ့နော်ကိုယ့်ဟာကိုယ်ကာကွယ်တဲ့နည်းလမ်းတွေလောက်ပါမားဆိုတတ်ပါလူစုလူပေးဖြစ်နိုင်လို့ရှိရင်မလောက်ပါနဲ့စေးထိုးထားပြီးရင်တောင်မှပဲဖြစ်ဖြစ်ယောဂါရပြီးရင်ပဲဖြစ်ဖြစ်ဒီယောဂါပြန်ပြီးတော့ကူးနိုင်ပါတယ်ကျွန်တော်တို့ရဲ့တကယ်ချင်းနေကျွ ဖျားလည်းမဖျားဘူးတခြားကိစ္စနဲ့စေးရုံရောက်နေတာကျွန်တော်ရဲ့ကျွန်တော်တပည့်နေ့တိုင်းကျွန်တော်ကြည့်နေတာပဲဆိုတော့တောင်းလိုက်တဲ့အချိန်မှာလူနာက positive ဖြစ်ကော6ရက်တည်တည်ဒီလူနာကိုကြည့်ခဲ့တာအဲဒါမဲ့လည်းကျွန်တော်တို့ကနှာခေါင်းမှာအများတန်းကျွန်တော်တို့ကနှစ်ခုတက်ပါတယ်ဆိုတော့ကျွန်တော်တို့ထိုးထားပြီးတဲ့လူတွေလည်း expose ဖြစ်ပါတယ်ကျွန်တော်တငယ်ချင်းတွေလည်းတချို့လူတွေယောဂလက္ခဏာပြပါတယ်ဘာဖြစ်လို့လဲဆိုတော့နံပါတ်1ကတော့လက်မစေးဘူးနံပါတ်2ကတော့မားစေပါတွေကိုကျွန်တော် properly မတက်ဘူးကြောင့်ကျွန်တော်တို့မျက်မှန်တို့ခေါင်းစွတ်တို့ဒီလိုဝိယုံတွေတို့ကျွန်တော်တို့မှာဘာမှမရှိပါဘူးဘာလို့ဒီလူနာယောဂလက္ခဏာမှာပြနေလူနာမှာမဟုတ်ဒါမဲ့လေယောဂလက္ခဏာပြနေလူနာနှာတွေစီးတယ်ချောင်းတွေဆိုးတဲ့လူနာကိုတော့ကျွန်တော်တို့ဒီလိုတော့တော့မကြည့်ပါဘူးအကုန်လုံးဝိယုံပြပြီးတော့မှကျွန်တော်တို့တော့ကြည့်လေဆိုတော့ဟိုကိုဗစ်ဆိုတဲ့လူနာကိုရှောင်လွှဲလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နဲ့အတူတူဒီမနိုင်ငံမှာအလုပ်လုပ်နေတဲ့ဆရာဝန်သူနာပြုဆေးရုံမှာအလုပ်လုပ်နေတဲ့အလုပ်သမားတွေအကုန်ပေါ့နော်ဘာဖြစ်လို့ including ပေါ့ဒီမနိုင်ငံမှာရှိတဲ့အကုန်လုံးကကျွန်တော်နှိမ့်စင်နေမြလူတွေလူချင်းကျွန်တော်ကထိတွေ့နေရတာပါဆိုတော့ကိုဗီနာမှာရှိတဲ့လူတွေဒီယောဂလက္ခဏာမပြပင်မဲ့လဲသူတို့မှာကိုဗစ်ဆိုတာရှိခဲ့ရင်လည်းရှိခဲ့မယ်မရှိရင်လည်းမရှိဘူးပေါ့နော်ဒီလိုကိုဗစ်ရှိခဲ့ရင်တောင်မှဆေးထိုးထားတဲ့အတွက်ကြောင့်စနေတကြဒီလိုနှာခေါင်းကိုဆွတ်ထားတဲ့အတွက်ကြောင့်ကိုယ့်အကူကာကွယ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူတိုင်းမှာကာကွယ်ဆေးထိုးထားလို့လေယောဂမဖြစ်ဘူးဆိုတာမရှိပါဘူး။ငါယောဂရထားပြီးလို့နောက်ထပ်တစ်ချိန်ယောဂမဖြစ်တော့ဘူးဆိုတာလည်းမရှိပါဘူး။လူတိုင်းကဒီယောဂကိုဖြစ်နိုင်တဲ့အနေအထားရှိပါတယ်။ဆိုတော့ဒီလိုဖြစ်ကာကွယ်ဆေးထိုးထားရင်တော့ယောဂလက္ခဏာဖြစ်ရင်တော့မှလည်းဟိုနည်းနည်းလေးပဲပေါ့နော်။တစ်ရက်လောက်ပဲဖြားတာဖြစ်ခြင်းဖြစ်မယ်။နှစ်ရက်လောက်ပဲကိုယ်ရည်လက်တိခိုက်တာဖြစ်ခြင်းဖြစ်မယ်။တစ်ရက်လောက်ပဲနှုံပြီးတော့အစာမစားကျင်တာမျိုးဖြစ်ခြင်းဖြစ်မယ်။ပြီးွားလို့ရှိရင်အကောင်ပတိတိုင်းကိုပြန်ဖြစ်သွားတယ်။ဒါပေမဲ့လည်းကာကွယ်ဆေးကိုမထိုးခဲ့ဘူးအဝါလိုနဲ့ယောဂါတို့ကြောက်ကတ်ယောဂါတို့စီဂျိုယောဂါတို့များရှိခဲ့လို့ရှိရင်ကိုဒီ10ရက်17ရက်လောက်ထိဒုက္ခရောက်သွားနိုင်တဲ့အခြေအားတစ်ခုတော့ရှိနေပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ COVID-19 ကာကွယ်ဆေးထိုးကြဖို့ဒီတိုက်တွန်းလိုက်တဲ့ကူးစက်ယောဂါအထုကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ FVBR တိုင်းရင်းသတင်းတောက်တွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းသားသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ကြရမှာတွေကတော့ရှမ်းပြည်နယ်မှာအာဏာသိမ်းမှုကြောင့်ဆန္ဒပြပြီးဖမ်းဆီးခံရသူတွေထဲက35ဦးပဲလွတ်မြောက်လာပြီးတော့အဲ့ဒီထဲကသတင်းသမားတဦးသာပါဝင်ပါတယ်ချင်းပြည်နယ်ဟာခနဲ့ဖလန်ဘတ်မှာစစ်ကောင်စီတပ်ကအင်အား1000ထက်မနည်းထပ်ပြီးအင်အားဖြည့်လှုပ်ရှားနေလို့ဒေသခံလူထုကာကွယ်ရေးတပ်နဲ့တိုက်ပွဲတွေနေ့တိုင်းဖြစ်ပွားနေပါတယ်
။ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။အာနာသိမ့်မှုကိုစန့်ကျင်တဲ့နိုင်ငံရေးအကျဉ်းသား1300ကျော်အမှုရင်ဆိုင်နေရသူ4300ကျော်ကိုအော်တိုဘာလ18ရက်ကစစ်ကောင်စီလွတ်ပေးလိုက်တဲ့အထက်မှာမွန်ပြည်နယ်က250ကျော်ပါဝင်ပါတယ်။မွန်ပြည်နယ်ကလွတ်လာသူ252ဦးမှာမော်လမြိုင်တက္ကသိုလ်ကျောင်းသား25ဦးပါဝင်တယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများသမက်ကကထုတ်ပြန်ပါတယ်။လွတ်လာသူတွေဟာတထုံအကျဉ်းထောင်မော်လမြိုင်အကျဉ်းထောင်နဲ့ကြိုက်မရောအကျဉ်းထောင်တို့မှပုံမှန်905ကကြီးနဲ့ဖမ်းဆီးပစ်ဒဏ်ပေးခံရသူတွေနဲ့အမှုရင်ဆိုင်နေရသူတွေကိုအမှုပိတ်သိမ်းပြီးလွတ်ပေးခဲ့တာဖြစ်တယ်လို့သိရပါတယ်။
ရှမ်းပြည်မှာတော့အာဏာသိမ်းမှုကြောင့်ဆန္ဒပြပြီးဖမ်းဆီးခံရတဲ့သူတွေထဲမှာပြန်လွတ်လာသူ36ဦးမှာတရင်သမားတအူးတာပါဝင်ပါတယ်။လက်ရှိထောင်ထဲမှာနိုင်ငံရေးသမားတရင်သမားအများအပြားကြံရှိနေပါသေးတယ်။ဆန္ဒပြမှုကြောင့်ဖမ်းဆီးခံရပြီးပြန်လွတ်မြောက်လာတဲ့ထဲမှာရှမ်းပြည်မြောက်ပိုင်းလားရှိုးမြို့ကရှမ်းလူငယ်ဖွဲ့ဝင်လူငယ်ဆိုင်းဆိုင်ဝမ်ဦးအပါဝင်မိုင်းရဲတန်ရန်စားတဲ့လူငယ်တွေလည်းပါဝင်ပါတယ်။အောက်တိုဘာ16ရက်နေ့ကလွတ်မြောက်လာတဲ့တရင်သမားကတော့တာချီလိတ်ညူးအေဂျင်စီကကိုကျော်စင်ဟင်းဖြစ်ပြီးဖမ်းဆီးခံထားရတဲ့ကမ္ဘောဇတိုင်းရှေ့ပြည်မြေတည်င်းဌာနတွေကရှမ်းပြည်ကတည်င်းထောက်12ဦးကတော့စစ်ကောင်စီထောင်ထဲမှာကြံရှိနေပါသေးတယ်
။အာနာသိန်းနှဆကစစ်ကောင်စီကရခိုင်တပ်တော်အေအေနဲ့ဆက်ဆက်ပြီးဖမ်းဆီးအပြစ်ပေးတဲ့လူထု114ဦးအမှုရင်ဆိုင်နေရဆဲ55ဦးကိုလွတ်ငင်းချမ်းသာခွင့်နဲ့ပေးလိုက်တယ်လို့ဆိုပါတယ်။အောက်တိုဘာလ15ရက်မှာလွတ်ပေးခဲ့တာလို့ဆိုပါတယ်။အခုလွတ်မြောက်လာသူတွေဟာကြောက်ဖြူအကျဉ်းထောင်က39ဦး၊စစ်တွေအကျဉ်းထောင်က9ဦးနဲ့မြောက်ဦးရဲစခန်းက10ဦးတို့ဖြစ်ကြပြီးသူတို့ဟာအကြမ်းဖက်မှုဥပဒေပုံမှန်50ကကြီးစမြင်စွဲည52ကကြီးတို့နဲ့တရားစွဲဆိုခံရသူတွေဖြစ်ကြပါတယ်။အကြမ်းဖက်မှုတွေနဲ့မတရားဖမ်းဆီးခံရသူတရားခန့်ရှိနေသေးပြီးအလုံးလွတ်မလာသေးတဲ့အတွေ့အားရမှုမရှိဘူးလို့လူခွေရင်မြင့်တင်သူများကွန်ရက်ဒါရိုက်တာဦးမြတ်ထွန်းကပြောပါတယ်
။ချင်းပြည်နယ်ဖလားမဟာခါဘက်မှာစစ်ကောင်စီတပ်စစ်တီအင်အားကားကြီးအစီး50ကျော်နဲ့တန်ချက်ကကားတွေနဲ့အတူစစ်အင်အားထောင်ကနန်းထပ်မံဖြည့်လာလို့လူထုနဲ့လူထုကာကွယ်ရေးတပ်ကိုအပြင်းထန်ချိန်မုံမှာကိုချင်းဒေသခံတွေကစိုးရိမ်နေကြပါတယ်။အောက်တိုဘာ12ရက်နေ့ကစစ်ကောင်စီတပ်တန်ချက်ကကားတွေစစ်ကားကြီးတွေပါဝင်တဲ့စစ်ရင်တန်း50ကျော်ကစကိုင်းတိုင်းဘက်ကနေချင်းပြည်နယ်ဖလမ်းမြို့ဘက်ကိုရောက်ရှိလာတာလို့ဖလမ်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဖလမ်းဟာခအကြတက်လာစဉ်ချင်းတူထုကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားမှုတွေကြောင့်ကျေးရွာတချို့မီးလောင်ခံရတာတွေရှိနေပါတယ်အဲ့ဒါကြောင့်ကျေးရွာရှိရာကလူထု3000ကျော်ကနေရက်ကနေထွက်ပြေးတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်း KNU ထင်းချုံနယ်မြေရွာတစ်ကျွာမှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေသခံတွေထွက်ပြေးတင်းရှောင်ရင်နေအိမ်မီးရှို့ပစ်မယ်ဆိုပြီးချင်းချောက်တာတွေရှိကြောင်းဒေသခံတွေကပြောပါတယ်။စကခ73လက်အောက်ခံချင်းမြန်တပ်ရဲအမှတ်996နဲ့96တုံညာတို့ကရွာသားတွေကိုချင်းချောက်ခဲ့တာပါ။ဒီအော်တိုဘာလအတွင်းKNU KNLA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲနေ့စဉ်ဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်စစ်ကောင်စီဘက်ကအယောက်20ကျော်သေဆုံးပြီး30ကျော်ဒဏ်ရာရရှိတဲ့အတွက်ကျေးရွာဘက်ကိုစစ်ကောင်စီတပ်ဘက်ကလက်နက်ကြီးအလုံး100နီးပါးပစ်ခတ်လို့လူနေအိမ်ပျက်စီးမိလောင်မှုတွေရှိနေတယ်လို့ KNLA ဘက်ကပြောပါတယ်
အခုသတင်းလောကတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကိုတိုင်းပြည်အကြမ်းဖက်မှုဖြစ်ဖို့ထောက်ပံ့ပေးနေတဲ့အဖွဲ့အစည်းဖြစ်တယ်လို့သတင်းစာမှာထုတ်ပြန်ကြေညာပေမဲ့နိုင်ငံရေးစကားဝိုင်းမှာတိုင်းပြည်အရေးဖြေရှင်းဖို့တနိုင်ငံလုံးအဖြစ်ခတ်ရစေးရေးစာချုပ် NCA ကပဲတခုတည်းသောလမ်းကြောင်းဖြစ်တယ်လို့ RCSS ခေါင်းဆောင်ကပြောဆိုလိုက်ပါတယ်တိုင်းပြည်ရဲ့လူထုအာဏာကိုတပ်မတော်ကသိမ်းပိုက်လိုက်ကြတဲ့က NCA ပျက်စီးသွားပြီလို့လည်းဝေဖန်ခံနေရတဲ့အချိန်ဗိုလ်ချုပ်ကြီးရွတ်စစ်ကဘာကြောင့်အခုလိုမျိုးပြောဆိုပါသလဲဒီအကြောင်းကိုတော့နမ်ဖော်ကနေစူးစီးတင်ဆက်ပေးထားပါရဲ့ရှင်
အော်တိုဘာလ12ရက်နေ့ကအာနာသိန်းစစ်ကောင်စီတပ်ပိုင်မြန်မာအလင်းတရင်ဆာမှာအပြစ်ရထားတဲ့ချင်းအမျိုးသားတပ်ဦး CNF ၊ကရင်အမျိုးသားအစည်းအရုံး KNU ၊ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ဟာအကြမ်းဖက်မှုတွေပေါ်ပေါက်စေဖို့ကိုယ်တိုင်ပါဝင်လှုပ်ဆောင်နေတယ်လို့ဆွတ်ဆွဲလိုက်တဲ့အချိန်နေပြည်တော်မှာကျင်းပတဲ့6နှစ်ပြည့်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအထိမ့်မှအခမ်းအနားတက်ဖို့ RCSS ကကိုယ်စားလှယ်တွေဆင်လွတ်ခဲ့ပါတယ်ဒီအကြောင်းကို RCSS ခေါင်းဆောင်ဘိုချုပ်ကြီးရော့စုက
စကားနဲ့အခုလိုပြောပါတယ်ဖတ်တူတာတဲ့ကွာ
NCA ရဲ့အနိတာရကိုကြည့်ရင်တအားကောင်းပါတယ်ဥဆောင်လုပ်နေတဲ့သူပဲမကောင်းတာတချို့ကပြောတယ် NCA ကမကောင်းဘူးတဲ့အမှန်တော့နိုင်ငံရေးစကားဝိုင်းစီရောက်အောင်တွားနိုင်ဖို့တွန်းပို့နိုင်ဖို့က NCA လမ်းကြောင်းတစ်ခုပဲရှိတယ်ဘာကြောင့်လဲဆိုတော့အဲ့ဒီမှာလွတ်တော်ပါတယ်တဏ္ဍာမန်တွေပါတယ်နိုင်ငံတကာအဖွဲ့အစည်းကြီးတွေပါတယ်အင်အားကြီးတဲ့နိုင်ငံတွေလည်းအတိတ်တွေပါတယ်လေဒီဟာကိုတိလို့တမ်တော်ကအာနာသိမ့်ပေမဲ့ NC ကိုလက်မလွတ်ဘူးဆက်ကင်ထားတယ်လက်ရှိမဆွေးနွေးနိုင်တဲ့အောင်မှာဆွေးနွေးဖို့နေရာလေးရှိထားရင် SC ကိုဥတီတွားလို့ရတယ်လက်နဲ့နဲ့ဖြည့်ရှင်းတော့တိတဲ့အတိုင်းပဲတိုင်းပြည်ပဲမွဲပြာကြွားသွားမယ်ဖြည့်ရှင်းဖို့လည်းပိုခက်သွားပါလိမ့်မယ်
တိုင်းနာလက်နက်ကင်ဒေါ်လာရဲ့အဖွဲ့အစည်းတွေဟာလက်နက်ကင်လမ်းစဉ်နဲ့ပဲအတိတ်ကတိုက်ပွဲဝင်လာခဲ့ပေမဲ့နောက်ဆုံးမှာတော့အစိုးရလည်းမနိုင်ဒေါ်လာရဲ့အဖွဲ့အစည်းတွေလည်းမနိုင်ဖြစ်ပေါ်နေတဲ့အနေအထားမှာနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းမှာနိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ဖြေရှင်းပေးဖို့ဒီအခြေအနေကဖြစ်လာနိုင်မလားဘိုချုပ်ကြီးရော့စုကရှမ်းစကားနဲ့အခုလိုဆက်ပြောပါတယ်
အမှန်ကအောင်မှာဘာမှလုံးလိုက်တဲ့လည်းကဝမ်းချင်း
ကျွန်တော်တို့မမေ့တင်လာကနိုင်ငံတကာမှာကုလသမဂ္ဂ UN အဖွဲ့အစည်းရှိတယ်သူကအရေးကြီးတဲ့နေရာမှာရှိနေတယ်ဆိုတာပေါ့တိုင်မဲ့သူတို့ကိုမျော်ပြီးကျွန်တော်တို့တိုင်းပြည်အရေးကိုလာဖြေရှင်းပေးဖို့ဆိုတာလည်းမဟုတ်ပါဘူးကြည်လေပါလွဲဆိုတော့တပ်မတော်ကကျွန်တော်တို့ဌာနချုပ်လွယ်တိုင်လန်းလွယ်ကော်ဝမ်းကိုလက်နဲ့ကြီးနေလာပြစ်တယ်တိုက်ပွဲထဲမှာပါဝင်တော့အောင်သူတို့အကွက်ထဲရောက်တော့အောင်ဆဲခေါ်တဲ့တဘောပဲဒါကိုကျွန်တော်တို့ကသူတို့ဆင်ထားတဲ့အကွက်ထဲမဝင်ပါဘူးလက်နဲ့ကင်လန်းစင်နဲ့တိုင်းရင်းသားပြည်သူတရက်လုံးစုပေါင်းတိုက်ခိုက်တယ်ဆိုတာနှစ်ပေါင်း60 90ဒေါ်လာရေးခီးမှမရှိခဲ့ဘူးပါဘူးအလုပ်လည်းမဖြစ်လာခဲ့ပါဘူးအမှန်တော့စုပေါင်းဖြည့်ရှင်းဖို့က DNCA လမ်းကြောင်းပဲရှိတယ်။ဒီထဲမှာစုပေါင်းပါဝင်ပြီးတော့နိုင်ငံရေးစကဝိုင်းမှာသွားရောက်ပြုတ်ပင်ဖို့လိုတာလေ
။ပေါ်ချုပ်ကြီးရစုဦးဆောင်တဲ့ရှမ်းပြည်တပ်မတော် RCSS SSA ဟာတနိုင်ငံလုံးအပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ဒိုင်းနာလက်နက်ကင်စဲဖွဲ့ကစုပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးဦးဆောင်အဖွဲ့ PPST မှာပါဝင်ထားပါတယ်။အဲ့ဒီထက်ကချင်းမျိုးသားတပ်ဦး CNF ၊ကရင်အမျိုးသားစည်းရုံး KNU KNLA ရဲ့တပ်မဟာအများစုတို့ကတော့နိုင်ငံတော်အာဏာသိမ်းပိုက်ထားတဲ့မြန်မာတပ်မတော်ကိုခုခံတိုက်ခိုက်နေတဲ့လူထုကာကွယ်ရေးတပ် PDF နဲ့ပူးပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်နေပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်မှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေကိုအထောက်ပံ့တချို့ပေးအပ်ပြီးနေရက်ပြန်ခိုင်းဖို့ပြည်နယ်စစ်ကောင်စီဘက်ကစီစဉ်ဆောင်ရွက်မှုရှိလာပြီးမြဲစစ်ဘေးရှောင်ပြည်သူတွေကတော့နေရက်ကိုမပြန်ဝန်းကြပါဘူး။မိမိရက်ရွာပြန်ဖို့ဘာကြောင့်အခုလိုမျိုးကြောက်ရွံ့စိုးရိမ်နေကြတာလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစူးစီးထားပြီးတော့ဆိုင်းမန်ကတင်ဆက်ပေးထားပါရရှင်
ပလဲဝမြို့အခြေစိုက်ခရယာ29တိုက်ရင်မှုကပလဲဝမြို့စစ်ဘေးရှောင်စခန်းတာဝန်ရှိသူတွေကိုမြို့နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှစက်တင်ဘာလကုန်ပိုင်းကအစည်းအဝေးခေါ်ယူပြီးနေရပြန်ဖို့ဖိအားပေးခဲ့ပေမယ့်အခုထက်ထိနေရပြန်ဖို့ဒေသခံတွေအဆင်မပြေသေးပါဘူးရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲကြောင့်ပျက်စီးသွားတဲ့နေအိမ်တွေပြန်လည်ဆောက်လုပ်ပြုပြင်ဖို့စစ်ဘေးရှောင်တွေအတွက်ထောက်ပံ့ကြေးငွေကိုအောက်တိုဘာ19ရက်နေ့ကပေးအပ်မှုတချို့ရှိပါသေးတယ်လို့အမည်မဖော်လို့တဲ့ပရဝါစစ်ရှောင်တဦးကပြောပါတယ
်ပြည့်စည်တဲ့အိမ်က9,800နဲ့3,000ပြုတ်ပြင်းတဲ့ဟာက3,800နဲ့6,000ကျွန်တော်အပစာရပြီဆိုတော့အိမ်မှာအိမ်ပြုတ်ပြင်းတဲ့ဟာရှိလို့ရှိရင်အိမ်ပြုတ်ပြင်းတယ်အပြည့်ဆောင်မယ်အပြည့်ဆောင်မယ်ဆိုမှပြောတယ်ရက်ပေါင်းတစ်ချီခွန်ပြုတ်တယ်ခင်ဗျာအယောမှာပြန်မှကျွန်တော်ကရက်ပေါင်းတစ်ချီကြမှာအဲ့အပြည့်ဆောင်ရမယ်အမှမှတ်တမ်းတဲ့ပုံပါလို့ဒီကြီးကြောင့်မှတ်တမ်းတဲ့ပုံပါရိုင်းမှာပြန်မှတင်ကြရမှာ
လက်ရှိမှာတော့ပလဲဝါမြို့နယ်စစ်ပေးဆောင်ကျေးရွာတွေထဲကအိမ်ထောင်စုပေါင်း 9,000 နီးပါးဟာစစ်ကောင်စီရဲ့ထောက်ပံ့ကျေးငွေတွေရရှိခဲ့ကြပြီးငွေကြေးမလုံလောက်မှုတွေကြောင့်ကျန်တဲ့စစ်ပေးဆောင်အိမ်ထောင်စုတွေကိုတော့မပေးနိုင်သေးဘူးလို့သူတို့ကပြောပါတယ်စစ်ကောင်စီကတခြားစေရိတ်ခါထောက်ပံ့ပေးမှုမရှိတဲ့အတွက်နေရပြန်တဲ့အခါခက်ခဲဖြစ်လာမှာကိုစိုးရိမ်ပူပန်နေကြတယ်လို့စစ်ပေးဆောင်တို့ကအခုလိုထပ်ပြောပါတယ
်ခက်ခဲဖြစ်လာနိုင်လို့မင်းတို့စစ်တွေလည်းမကောင်းဆိုတော့တော်ရလာရအရင်ကလည်းတော့မကောင်းသေးဘူးဆိုတော့အဲ့ဒါကဖက်ချီတော့ရှိမှာပေါ့ခုလက်ရှိအစိုးရကခုကျွန်တော်တောင်ပေါ်သားဆိုတော့ခုနွန်ဘာဒီဇင်ဘာဆက်တောင်ရောက်စခုတော့မှာအဲ့အချိန်မှာကျွန်တော်ကိုဆက်လက်ပြီးမှကုန်လို့ရှိရင်ကျွန်တော်တို့ဒီနေ့ဒီနေ့တော့အချိန်ပြပါ
Plewa Mune Tema Lunker and a town says a go donga, Rakhinta do e in a sikonsi tattoo type web pintan pipa mujang town echi de da can be dureha, Plewa Mune Samimio Poma, Sipe, Denshang Nijara, Pipare, Lashing and Yemati Minyan de Chain, Sipe Shang be durego, Niam of Yang Kindin Bulo, Brewa de da can the Uga Pio Bare.
ဒီလိုပဲဖြစ်နေတော့မှဝေစားဖို့ဟာကလည်းမလုပ်ဘူးလို့ပြောချင်တာနော်။ဟိုတောင်ရလုပ်ဖို့ဆိုရင်တော့အခုမှအတော့ပါနော်ပါချိုတူတောင်ရခုပေါ့အချိန်တော့ဟုတ်တယ်လေ။တိုင်းပြည်ရဲ့အချိန်ကဟိုညချမ်းညပြီးတော့မရှိသေးဘူးဆိုတော့လေချိန်မှာပါဖြစ်မှာကျတော့လည်းမသိသေးတဲ့အချိန်မှာတော့ဒီဘက်ကပိုဂရမ်မလုပ်ချင်ဘူးပေါ့။ပြန်ခန့်တာတော့ဒီမှအနေနဲ့တော့ဟိုမသိတော့သေးဘူးလို့နေတယ်။
ပလဲဝါမြို့ပေါ်မှာစစ်ပေးဆောင်စခန်း၅ခုရှိပြီးတော့အင်ထောင်စုပေါင်း၁,၀၀၀နေရာကျော်လူရေ၆,၀၀၀နီးပါးခန့်စစ်ပေးခလုံးနေကြရဆဲဖြစ်ပါတယ်။အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်။အာနာသိမ့်မှုကြောင့်စစ်ကောင်စီဖမ်းဆီးထားတဲ့မွန်ပြည်နယ်ကတက္ကသိုလ်ကျောင်းသားအများပြားမှာမော်လမြိုင်တက္ကသိုလ်ကကျောင်းသူကျောင်းသားနှစ်၅ဦးလွတ်မြောက်လာပါတယ်။ချင်းပြည်နယ်ဟာခါ နေပါတယ်
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ
တိုင်းရင်းဒေသကသတင်းနေနဲ့အဖြစ်အပျက်တွေကိုစူးစီးပြီးတော့တင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကိုပေးပို့နိုင်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့ကြာသာပတင်းနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဇော်ဝင်းလိုက်တလဲပြောပြပေးပါရှင်
အမေရိကန်ပြည်ထောင်စုဟာမြန်မာစစ်ကောင်စီရဲ့လှုပ်ရက်တွေပြောင်းလဲလာအောင်နောက်ထပ်စီးပွားရေးအရာဘယ်လိုဖိအားပေးထပ်တိုးလှုပ်ဆောင်မလဲဆိုတာစဉ်းစားနေရတဲ့အလဲအပြောင်းကာလတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Shulley ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့မူဝါဒရေးရာအတိုင်ပင်ခံဖြစ်တဲ့ Derek Shulley ဟာဘရူနိုင်းနိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမစခင်ထိုင်းနဲ့စင်ကာပူတို့ကိုတွားရောက်ပြီးနောက်အင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့အချိန်မှာAP သတင်းဌာနကိုပြောကြားခဲ့တာဖြစ်ပါတယ်။ဒါအပြင်စင်ကာပူနိုင်ငံဟာမြန်မာစစ်ကောင်းတော်နေငွေထုတ်ငွေသွင်းလောက်ရခက်ခဲအောင်ဖိအားပေးလှုပ်ဆောင်နေတဲ့အခွင့်အလမ်းရှိကြောင်းလဲ Derek Shulley ကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဆိုးဝါးလာနေတာမို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ဆယ်စုနှစ်တည်းနဲ့ချီပြီးကျင့်သုံးလာတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွဲရေးမူဝါဒအပေါ်ပြန်တုံ့တက်တဲ့လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာပြည်ရေးဟာပြည်တွင်းနဲ့ဒေသတွင်းအပေါ်တက်ရောက်မှုရှိနေတာမို့ကြာနဲ့အာဆီယံနိုင်ငံရဲ့ကိုယ်နိုင်ငံရဲ့စိုးရိမ်မှုကိုအတိအမှပြုသင့်တယ်လို့ဒီကနေ့ပြုလုပ်တဲ့မြန်မာလူခွင့်ရေးဆိုင်ရာအွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်းမှာမလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကပြောသွားတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပကတွေပြည်လဲရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တန်တမာရေးရပုံမှုဖိအားပေးလှုပ်ဆောင်ဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ဖေဖော်ဝါရီလ၁ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ဘာသာရေးနဲ့တခြားလွတ်လပ်ခွင့်ချိုးဖောက်ခံရတဲ့ကိစ္စတွေကိုအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်အစီအစဉ်နဲ့အလေးပေးဆောင်ရွက်ပေးဖို့အောက်တိုဘာ20ရက်ရက်စွဲနဲ့လူခွင့်ရေးအဖွဲ့ပေါင်း68ဖွဲ့နဲ့လူပုဂ္ဂိုလ်15ဦးတို့ကလက်မှတ်ရေးထိုးတောင်းဆိုခဲ့ကြတာဖြစ်ပါတယ်။ COVID-19 တက်တရလိုက်တဲ့ခံရဆဲဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းတက်ခွဲဆန်းသတ်မှုပေါင်း13,805 ခုကိုပြုလုပ်ခဲ့တာမှာ638ဦးမှာရောဂါပိုးကူးစက်နေတာတွေ့ရတယ်လို့စစ်ကောင်စီကြမ်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းတွေ့ရှိမှုတွေအရပိုးတွေ့ရခိုင်နှုန်း 4.95 ရခိုင်နှုန်းရှိကြောင်းကြမ်းမာရေးဌာနကတရားဝင်ထုတ်ပြန်တာကြောင့်ဒါဟာ COVID-19 တတိယလိုင်းစတင်တဲ့အချိန်ကစလို့ပထမဆုံးအကြိမ်အဖြစ်900ခိုင်နှုန်းအောက်ကိုရော့ကျသွားတာဖြစ်ပါတယ်ခင်ဗျာ။
အော်ဒိုဝါလာ22ရက်နေ့ကြာသာပတင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ Bill Andrek နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် View American အတန်ရဲ့ကြာသာပတင်းညပိုင်းမြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီထိအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ11နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားတော်တော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်